Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုကို Channel NBC မြို့တော် View American တန်ကနေ2020ခုနှစ် April 26ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 32 51နဲ့လိုင်းလိုက်မီတာ190တို့အပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်တော်စုနယူးယောက်မြို့မှာနေထိုင်သူတွေအနေနဲ့ COVID-19 ကပ်ရောဂါရှိမရှိဆိုတာကိုစီးဆိုင်နေမှာမချခင်စစ်နိုင်တော့မှာဖြစ်တယ်လို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကပြောလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးဖို့အတွက်စီးဆိုင်9,000ကိုခွင့်ပြုသွားမှာဖြစ်ပြီးတော့တနေ့ကိုစမ်းသပ်မှုပေါင်း4,000လောက်လုပ်နိုင်ဖို့ရည်မှန်းထားတယ်လို့အန်ဒရူးကိုမိုကပြောပါတယ်။ဒါပြင်နယူးယောက်မြို့ကဆေးရုံ၄ခုမှာအလုပ်လုပ်နေတဲ့ကျန်းမာရေးဝန်ထမ်းတွေအနေနဲ့ဗိုင်းရပ်စ်ကိုကူးကံနိုင်တဲ့ကိုခံအားရှိမရှိဆိုတာကိုလည်းစမ်းသပ်စစ်ဆေးခွင့်ရမှာဖြစ်တယ်လို့သူကပြောပါတယ်။အမေရိကန်နိုင်ငံတကာယောဂါကူးစက်ခံသူ9,300ကျော်ရှိပြီးသေဆုံးသူ9,300ကျော်ရှိပါတယ်။ညောင်မြို့မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ18,000ကျော်ရှိပါတယ်။တစ်ချိန်တည်းမှာပဲခန္ဓာကိုယ်အတွင်းကိုခံအားပဋိစီဘွားပစ္စည်းတွေကြောင့် COVID-19 ယောဂါပျောက်ကင်းသွားတဲ့သူတွေအနေနဲ့နောက်တစ်ချိန်ကိုရိုနာဗိုင်းရပ်စ်ကူးစက်မခံရဘူးလို့ပြောနိုင်တဲ့သက်သေအထောက်အထားဘာမှမရှိဘူးလို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောပါတယ်။ကမ္ဘာ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ9,300ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းက3,000ကျော်ရှိပြီဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတအီမီရောမှာတောက်ကြာနေကပြုလုပ်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာတော့သမ္မတထရမ့်ဟာပထမဆုံးအကြိမ်ဖြစ်တဲ့သတင်းတောက်တရဲ့မိကုန်းတွေကိုပြန်လည်ဖိချားခြင်းမရှိဘဲနဲ့အဆုံးသတ်ခဲ့ပါတယ်။ဒါဟာအီမီရောမှာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်နေ့စဉ်သတင်းစာရှင်းလင်းပွဲတွေအတွင်းသတင်းတောက်တရဲ့မိကုန်းကိုပထမဆုံးအကြိမ်ဖိချားခြင်းမလုပ်ခဲ့တာဖြစ်သလိုသမ္မတအနေနဲ့နောက်ပိုင်းမှာလည်းအလားတူထပ်ပြီးတော့လှုပ်လာနိုင်ဖို့ရှိနေပါတယ်။သတင်းစာရှင်းလင်းပွဲမှာသမ္မတရဲ့အခန်းကဏ္ဍကိုအဆုံးသတ်နိုင်အောင်ပုံစံပြောင်းဖို့အီမီရော့အတွင်းမှာဆွေးနွေးမှုတွေရှိနေတယ်လို့အမျိုးဖော်လိုတဲ့အီမီရော့တာဝန်ရှိသူ၄ယောက်နဲ့အီမီရော့နဲ့နီးစပ်တဲ့ Republican အမတ်တွေကပြောပါတယ်။အီမီရော့ရဲ့နေ့စဉ်သတင်းစာရှင်းလင်းပွဲတွေဟာပုံမှန်အားဖြင့်တော့တနအီကျော်ကြာလေးရှိပြီးတော့ဒီသတင်းစာရှင်းလင်းပွဲတွေအတွက်မှာသမ္မတထရမ့်နဲ့သတင်းတောက်တွေကြားမှာလဲအပြန်အလှန်အခြေတင်ပြောဆိုမှုတွေအများကြီးဖြစ်လေရှိပါတယ်။သမ္မတထရမ့်အနေနဲ့အရေးကြီးတဲ့သတင်းတွေနဲ့သတင်းကောင်းတွေကလွဲပြီးကျန်တဲ့သတင်းစာရှင်းလင်းပွဲတွေမှာဘာမှမပြောဘဲဒုသမနာမိုက်ပန့်နဲ့ကျန်းမာရေးတာဝန်ရှိသူတွေကိုလွှဲထားဖို့သူ့ရဲ့အကြံပေးတွေကပြောနေတာဟာသတင်းမပေါင်းများစွာရှိလာခဲ့ပြီဖြစ်တယ်လို့အင်ဂျီရောတာဝန်ရှိသူတွေကပြောပါရယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်လာမဲ့စီးပွားရေးထိခိုက်မှုတွေကိုကင်တွယ်ဖြေရှင်းဖို့အတွက်နိုင်ငံတွေအနေနဲ့စတင်စဉ်းစားကြဖို့နိုင်ငံတကာကြက်ချင်ဒီအဖွဲ့ရဲ့အကြီးအကဲကတိုက်တွန်းလိုက်ပါရယ်။ဒုတိယကမ္ဘာစစ်အပြီးနိုင်ငံတွေပြန်လည်ထူထောင်နိုင်အောင်ကူညီဖို့အတွက်အမေရိကန်ကလုပ်ခဲ့တဲ့ Marshall Plan လို့အစီအစဉ်မျိုးလုပ်ဖို့အင်္ဂလကကျက်ချေနီနဲ့လာကျန်းနီဖွဲ့ရဲ့ဥက္ကဋ္ဌ Francesco Rocca ကပြောလိုက်တာပါ။ဒါပြင်ကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်လူမှုမငြိမ်သက်မှုတွေစာရေးစာငတ်မောခေါင်းပါမှုအန္တရာယ်နဲ့ရင်ဆိုင်လာရနိုင်တယ်လို့လည်းသူကသတိပေးလိုက်ပါတယ်။နောက်နိုင်ငံတွေအပါအဝင်ကမ္ဘာတစ်ဝန်းမှာလူတွေတန်းနဲ့ချီပြီးအိမ်ထဲကနေအပြင်မထွက်ဘဲနေနေရတဲ့အတွက်ဝင်ဝင်မရှိတာကလည်းအလွန်ကိုစိုးရိမ်စရာကောင်းတဲ့အချက်တစ်ခုဖြစ်တယ်လို့သူကဗီဒီယိုကနေတဆင့်ပြုလုပ်ခဲ့တဲ့အစည်းအဝေးအတွင်းမှာပြောကြားခဲ့ပါတယ်။စီးပွားရေးပြန်လည်ထားဖို့အတွက်ကြီးမားတဲ့အစီအစဉ်တွေမရှိဘူးဆိုရင်လူတွေအနေနဲ့သူတို့ရဲ့လူမှုအတိုင်းဝိုင်းတွေကိုစွန့်ခွာလာကြမှာဖြစ်ပြီးတော့ရွှေပြောင်းချေချမှုတွေလည်းပိုများလာမှာဖြစ်တယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံသူ2ဦးထပ်မံတွေ့ရှိကြောင်းကျန်းမာရေးဝန်ကြီးဌာနကပြောဆိုလိုက်တဲ့အတွက်အခုဆိုရင်ရောဂါကူးစက်ခံသူအဖြစ်အတည်ပြုသူ146ဦးထိရှိသွားပြီဖြစ်ပါတယ်။ဒီနေ့မနက်9နာရီကထုတ်ပြန်ကြရရသကိုင်းမြို့ကအသက်48နှစ်အရွယ်အမျိုးသားတဦးနဲ့ရန်ကုန်တိုင်းကမာရွတ်မြို့နယ်ကအသက်32နှစ်အရွယ်အမျိုးသားတဦးမှာယောဂကူးစက်နေတာတွေ့ခဲ့ရတာပါ။တဦးကတော့မကြသေးခင်တုန်းကပြိပခီသွားခဲ့ဘူးသူဖြစ်ပြီးနောက်တဦးကတော့ယောဂပိုးကူးစက်သူနဲ့ထိတွေ့ခဲ့သူဖြစ်တယ်လို့ပြောပါရယ်။အခုချိန်ထိတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ5ယောက်ရှိပါရယ်။လက်ရှိလှုပ်ဆောင်နေတဲ့ယောဂထိန်းချုပ်ရေးအစီအစဉ်တွေကိုမေလလယ်အထိဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးတော့လူလူအနေနဲ့ပူပေါင်းပါဝင်ကြဖို့ကိုလည်းချမ်းမာရေးဝန်ကြီးဌာနကပန်ကြားထားပါတယ်။အချိန်ထဲမှာပဲထိုင်းနဲ့စင်ကာပူနိုင်ငံတွေကနေမြန်မာနိုင်ငံကိုပြန်လာခြင်းတဲ့သူတွေအတွက်ကယ်ဆယ်ရေးလေယာဉ် relief flight ကိုစီစဉ်ပေးသွားမယ်အကြောင်းသက်ဆိုင်ရာတန်ယုံတွေကမနေ့ကသတင်းတွေထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကိုပြန်ခြင်းတဲ့သူတွေအနေနဲ့တန်ယုံတွေကိုအမြန်ဆက်သွယ်ကြဖို့နဲ့ပြန်လာတဲ့အခါမှာလည်းအစိုးရကသတ်မှတ်ထားတဲ့ facility quarantine 21ရက်နဲ့ home quarantine လို့ခေါ်တဲ့နေမှာတည်တံ့ခွင့်နေတာ9ရက်ကိုမဖြစ်မနေလုပ်အောင်မှာဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ9မီတာ31 kHz 6833ညလိုင်းဒိုမီတာ32 kHz 6383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တင်းတွေမှာ5လိုင်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျွန်မများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်စင်ကာပူနိုင်ငံမှာတနင်္ဂနွေတရက်ထဲကိုဗစ် -19 ရောဂါပိုးကူးဆက်တဲ့သူ932ဦးရှိတဲ့အတွက်စုစုပေါင်းပိုးကူးဆက်ခံထားရသူ13000ကျော်ရှိပါတယ်။အသစ်ကူးဆက်တဲ့အထက်အမြဲတမ်းနေထိုင်သူ15ဦးပါဝင်ပြီးကျန်ရောဂါကူးဆက်သူအများစုကနိုင်ငံသားအလုပ်သမားတွေနေထိုင်တဲ့အဆောင်တွေကဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။လူရေ 9.8 သန်းမဲ့ရှိတဲ့စင်ကာပူမှာအရှေ့တောင်အာရှနိုင်ငံတွေကလာရောက်အလုပ်လုပ်ကြနေသူ3သိန်းကျော်ရှိပြီးသူတို့တွေကအဆောင်တွေမှာစုဝေးနေထိုင်ကြတာဖြစ်ပါတယ်။ဂျပန်နိုင်ငံမှာတနင်္ဂနွေနေ့စီးရင်အရာကိုရိုနာဗိုင်းရပ်စ်ကူးစက်သူ82ဦးရှိတဲ့အတွက်ဒါဟာဧပြီတရနေ့နောက်ပိုင်းမှာကူးစက်မှုအရေအတွက်အများဆုံးဖြစ်တယ်လို့ကျိုတိုသတင်းဌာနကဖော်ပြပါတယ်။ဂျပန်မှာပိုးကူးစက်ခံထားရသူစုစုပေါင်း13000ကျော်နဲ့သေဆုံးသူ360လောက်ရှိနေပါတယ်။ဖိလစ်ပိုင်မှာရောကိုဗစ် -19 ကူးစက်ခံထားရသူ9500ကျော်နဲ့သေဆုံးသူ900ကျော်ပြီလို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ပြန်လည်ကျန်းမာလာသူကတော့860ကျော်ရှိပါတယ်။တနင်္ဂနွေနေ့ထိစီးရင်အရာမလေးရှားမှာရောဂါကူးစက်ခံထားရသူ9900ကျော်နဲ့သေဆုံးသူ98ဦးရှိပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ပြန့်ပွားခဲ့တဲ့တရုတ်နိုင်ငံမှာတော့ဟေလုံကျင်းပြည်နယ်နဲ့ကွမ်တောင်ပြည်နယ်တွေမှာကူးစက်မှုအသစ်12ဦးလောက်ရှိတယ်ဆိုပေမဲ့တနင်္ဂနွေနေ့ထိ17ရက်ဆက်တိုက်သေဆုံးသူစီးရင်မရှိပါဘူးရှင်။ COVID-19 ကပ်ရောဂါတိုက်ဖျက်ရေးမှာဇွဲရှိရှိနဲ့လှုံ့ဆော်ကြဖို့အိန္ဒိယပြည်သူတွေကိုဝန်ကြီးချုပ်နရင်ဒရာမိုဒီကတိုက်တွန်းလိုက်ပါတယ်။ယောဂကုသမှုနဲ့ပတ်သက်ပြီးတော့ကိုမျိုးရပတ်ဝန်းကျင်မှာမဖြစ်သေးလို့ဖြစ်မလာနိုင်ဘူးလို့တွက်ဆပြီးတော့သတိပေါ်ရမနေကြဘူးလေဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်။အိန္ဒိယရဲ့လူဦးရေထူထပ်များပြားတာတန့်ရှင်းမှုမရှိတာနဲ့အခြေခံအဆောက်အုံစနစ်တွေအားနေတာကြောင့်ယောဂကုသမှုပိုများလာတာတွေ့ရတယ်လို့လေ့လာသူတွေကပြောပါတယ်။ COVID-19 ကပ်ရောဂါအန္တရာယ်ကြောင့်တင်းကျပ်တဲ့စည်းကမ်းတွေချမှတ်ထားတဲ့အိန္ဒိယနိုင်ငံမှာမျိုးရည်နဲ့ကြီးလက်ဒေသကစည်းဆိုင်တချို့ကိုစနေနေ့ကပဲပြန်ဖွင့်ခွင့်ပြုခဲ့ပါတယ်။စည်းစံကြီးတွေနဲ့စားတောက်ဆိုင်တွေအပြင်ယောဂကုသမှုတွေအဓိကကျုံ့ရတဲ့နေရာတွေကဈေးတွေကိုတော့ဆက်ပြီးတော့ပိတ်ထားပါတယ်။စည်းစံတွေကိုဝန်ထမ်းအင်အားတဝက်နဲ့သာပြန်ပြီးတော့ဖွင့်ဖို့သတ်မှတ်ထားတဲ့အတိုင်းလူချင်းခက်ခွာခွာနေဖို့နှာခေါင်းစည်းနဲ့လက်အိတ်တွေဝတ်ဆင်ကြဖို့ပြည်ထောင်စုဝန်ကြီးဌာနကအမိန့်ထုတ်ပြန်ထားပါတယ်။ American ပြည်ထောင်စု Johns Hopkins တက္ကသိုလ် Coronavirus သုတေသနစင်တာစီးရင်တွေအရအိန္ဒိယမှာယောဂကုသခံထားရသူ26000ကျော်နဲ့သေဆုံးသူ800ကျော်ရှိပါတယ်ရှင်။ကျမ်းမာရေးပကောင်းမှုဆိုပြီးသတင်းတွေထွက်နေတဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းသုံးလေးရှိတဲ့အထူးရထားကိုမြောက်ကိုရီးယားနိုင်ငံအရှိပိုင်းအပန်းဖြစ်မျိုးကအိမ်တော်မှာရနာထားကြောင်းဂျူဒုဓပုံတွေကိုမြောက်ကိုရီးယားအရေးဆောင်ကြီးအကဲခန့်နေတဲ့ 38th website ကဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ရဲ့မိသားစုအုံပြုနိုင်ဖို့27ရက်နေ့နဲ့23ရက်နေ့ကဝန်ဆန်းမြို့မှာအထူးရထားကိုရထားတာဖြစ်တဲ့အကြောင်းစနေနေ့ကရေးသားခဲ့တာပါ။ရထားရထားတာတွေ့ပေမဲ့မြန်ကိုရီးယားကောင်ဆောင်ရှိတဲ့နေရာနဲ့ကျန်းမာရေးအခြေအနေတွေကိုတက်တည်မပြနိုင်ကြောင်းလည်း 38th အဖွဲ့ကပြောပါတယ်။မြန်ကိုရီးယားနိုင်ငံကိုထူထောင်ခဲ့တဲ့အဖိုးဖြစ်သူကင်မီဆွန်းရဲ့108နှစ်မြောက်မွေးနေ့ဂုဏ်ပြုပွဲကို April 15ရက်နေ့ကတက်ရောက်ဖို့ပြက်ကွက်ခဲ့ပြီးတဲ့နောက်ပိုင်းကဆက်လို့မြန်ကိုရီးယားကောင်ဆောင်ကင်မီရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်ပြီးခမန်းချက်တွေပေါ်ထွက်လာခဲ့တာပါ။အိန္ဒိယတောင်ကိုရီးယားနိုင်ငံကတော့ထင်ကြီးပေးပြောဆိုချက်တွေအပေါ်မှာချော့ချော့ပေါ်ပေါ်သာတုံ့ပြန်ပြောဆိုထားပါရဲ့ရှင်။ရင်းနှီးနိုင်ငံကခွဲထွက်ရေးအုပ်စုဖြစ်တဲ့တောင်ပိုင်းအတွင်ကုပြောင်းရေးကောင်စီ STC ကတောင်ပိုင်းဒေသမှာကုပိုင်အုပ်ချုပ်ရေးထူထောင်မယ်လို့တနင်္ဂနွေနေ့ကကြေညာလိုက်ပါတယ်။အေဒန်နဲ့တောင်ပိုင်းကအုပ်ချုပ်ရေးနယ်တွေအားလုံးမှာအရေးပေါ်အုပ်ချုပ်ရေးအခြေအနေကိုကြေညာကြောင်း STC ကကြေညာချက်ထုတ်ပြန်လိုက်တာပါ။ဒီလိုကုပိုင်အုပ်ချုပ်ရေးထူထောင်မယ်ဆိုရင်စိုးကျိုးတွေစိုးစိုးဝါးဝါးတွေ့ရလိမ့်မယ်လို့ဆော်ဒီအာရေဗျနိုင်ငံကကြိုးတောင်းနောက်ခံပြုထားတဲ့ရင်းနှီးအစိုးရကကြေညာထားတာကြောင့်နိုင်ငံတွင်းတိုက်ပွဲတွေထပ်ဖြစ်လာမယ့်အန္တရာယ်ရှိပါတယ်။မမမှုနဲ့ယောဂပြရထူပြောမှုကြောင့်အားနေနေတဲ့ရင်းမြေနိုင်ငံအတွင်းအခုလိုကမ္ဘာကပ်ယောဂကြာရောက်နေချိန်မှာပဋိပက္ခဖြစ်နေတဲ့အုပ်စုတွေကြားအမြဲတမ်းအပြည့်ရနိုင်မှုကုလသမဂ္ဂကကြိုးပမ်းနေစေဖြစ်ပါတယ်။တောင်ပိုင်းအတွင်းကုပြောင်းရေးကောင်စီ STC ရဲ့တပ်ဖွဲ့တွေ AD မျိုးတွေရွှေပြောင်းတက်ဆွဲထားတာတွေ့ရတယ်လို့လည်း Writer သတင်းဌာနကပြောပါတယ်။အဲ့ဒီမျိုးဟာ STC ပါဝင်တဲ့ဆော်ဒီဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကကြိုးတောင်းနောက်ခံပြုထားပြီး နိုင်ငံတကာကတရားဝင်အသိအမှတ်ပြုထားတဲ့ရီမင်အစိုးရယာယီရုံးစိုက်တဲ့မျိုးလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတဲ့ဆိုဒီနိုင်ငံရဲ့ဂျာဝေစစ်ဆက်ပြီးမှုနဲ့အုပ်စုအလုံးပါဝင်တဲ့အစိုးရဖွဲ့စည်းပုံနဲ့တပ်တွေအလုံးကိုဗဟိုအစိုးရလက်အောက်မှာထားရှိဖို့သဘောတူညီထားခဲ့ပေမဲ့အခုအချိန်ထိတော့အစိုးရတရက်ဖွဲ့စည်းနိုင်ခြင်းမရှိသေးပါဘူးရှင်။တင်းငင်းနေညပိုင်းထိတ်တဲရောက်သတင်းတွေကိုအချင်းများလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ကျမကစုမမချင်းအခုတော့ရန်ကုန်တိုင်းနယ်ကမြို့နယ်တချို့မှာကပ်ရောဂါဖြစ်နေတဲ့အချိန်အိမ်တွေထဲမှာပဲနေကြဖို့ကျန်းမာရေးဝန်ကြီးဌာနကအမိန့်ထုတ်ပြန်လိုက်တဲ့အကြောင်းကိုပြောပြပေးချင်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူတွေတိုးလာနေချိန်မှာပဲကူးစက်မှုတွေကိုထိန်းချုပ်နိုင်မှုရန်ကုန်တိုင်းတွင်းကမြို့နယ်တချို့မှာနေအိမ်တွေထဲမှာပဲနေကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအမိန့်ထုတ်ပြန်လိုက်တာပါ။1995ခုနှစ်ကူးစက်ရောဂါများကာကွယ်နိုင်နေရေးဥပဒေပုံမှန် 21 ပုံမှန်ခွဲခါခွေးပါလုတ်ပိုင်ခွင့်အရာထုတ်ပြန်လိုက်တာဖြစ်ပြီးစနေနေ့မှာစတင်အသက်ဝင်ခဲ့တဲ့အမိန့်အရာတာမွေမြို့နယ်ဘူတထောင်မြို့နယ်နဲ့မင်္ဂလာတုံမြို့နယ်သုံးမြို့နယ်မှာနေထိုင်သူတွေမလိုအပ်တဲ့အပြစ်မသွားကြဖို့တားမြစ်ထားတာဖြစ်ပါတယ်။မဖြစ်မနေဈေးဝယ်ထွက်တဲ့ဆိုရင်တဦးပဲထွက်ဖို့စေယုံစေကံသွားတယ်ဆိုရင်လည်းတဦးထက်မပိုကြဖို့အပြစ်ထွက်ရင်လည်းပါဇက်နှာခေါင်းစည်းတွေဝတ်ကြဖို့ကိုလည်းသတ်မှတ်ထားပါတယ်။အမိန့်အရာတော့သက်ဆိုင်ရာရပ်ကွက်မြို့နယ်တွေတဲ့ခွင့်ပြုချက်ရထားတဲ့ရင်းတွေသာတွာလာခွင့်ရှိမှာဖြစ်ပြီးအမိန့်ကိုမလိုက်နိုင်ရင်တော့အရေးယူခံရမှာပါ။ရန်ကုန်မြို့ကတရားလွှတ်တော်ရှင်နေဦးရောဘတ်ဆန်းကတော့ထောင်တန်းငွေတန်းအပါအဝင်အရေးယူအပြစ်ပေးခံရနိုင်တဲ့အမိန့်ဖြစ်တဲ့အတွက်အများပြည်သူသိအောင်ရှင်းပြဖို့လိုတယ်လို့ပြောပါတယ
်။ကူးစက်ရောဂါများကာကွယ်နည်းနည်းဥပဒေဆိုတာကနဝတ္တလက်ထက်မှာပြဋ္ဌာန်းခဲ့တာပါ။အဲ့ဒီပြဋ္ဌာန်းချက်မှာပုံမှန်နှစ်ကကြီးမှာဆိုရင်ကူးစက်ရောဂါကိုအဓိပ္ပာယ်ဖွင့်ထားပါတယ်။ဒီဥပဒေကိုပြဋ္ဌာန်းခြင်းကလူအဖွဲ့အစည်းတစ်ခုလုံးကိုယောဂဘေးကကူးစက်ပြီးဒုက္ခရောက်ရမှုတွေကနေလွတ်ကင်းအောင်ဆိုပြီးတော့အဲ့ဒီလိုပြဋ္ဌာန်းပေးတဲ့ဥပဒေကိုမလိုက်နိုင်ရင်တော့ဖြင့်ဥပဒေရအရေးယူလို့ရပါတယ်အခုတာမွေရဲ့ဘိုးတထောင်ရဲ့မင်္ဂလာတုံရဲ့လို့ဆိုပြီးတော့ပြဋ္ဌာန်းနေကြအဲ့တော့အဲ့ဒီလိုထုတ်ပြန်တဲ့ဥပဒေတွေကိုလိုက်နာဖို့ပြက်ကွက်မယ်ဆိုရင်ပြင်းစင်ကျက်တွေအရဆိုပြစ်ဒဏ်နေရာလဲတိုးထားတယ်အခုကျွန်တော်တို့ဖြစ်နေတဲ့ COVID-19 အင်မတန်အန္တရာယ်ကြီးတဲ့ရောဂါရောက်နေလို့ပါ
။ကျန်းမာရေးပညာပေးလုပ်ငန်းတွေမှာကုလဆောင်ရွက်ပေးနေတဲ့ရန်ကုန်မြို့ကဒေါက်တာကိုကိုထွေးကတော့ကိုယ်တိုင်လည်းကူးစက်မခံရအောင်တခြားသူတွေလည်းထက်စစ်မကူအောင်ကျန်းမာရေးဝန်ကြီးဌာနရဲ့ထက်စစ်ထုတ်ပြန်ချက်တွေကိုလိုက်တာဖို့တိုက်တွန်းထားပါတယ်။
ဆိုရတော့ဒါတော့ပြည်သူလူထုအိမ်မှာပဲနေပြပါလို့ပြောတာအဲ့တော့အတိအကျတော့အိမ်မှာနေဖို့ကတော့အရေးကြီးတယ်တင်းရဲ့ဘုံဘုံနောက်ထပ်တလားလောက်တာမြူတိုင်းမြူတိုင်းကဒါနေနိုင်နေဆိုရင်ကျွန်တော်တို့ဒီ virus ကတော်တော်လေးကိုဟို clear ဖြစ်သွားပါမယ်ဟိုအိမ်ကနေပြီးမဖြစ်မနေထွက်ရမယ့်လူမျိုးကြရဲအလုပ်သွားရမယ့်အဆိုးရဝင်တယ်အလုပ်မျိုးကြရဲတယောက်ထွက်ပေါ့လေတကယ်လို့စေကတော့ပြရမယ့်လူမျိုးဆိုရင်တော့နှစ်ယောက်ထွက်ပေါ့နောက်တော့တော့အိမ်မှာပဲနေပါနော်ကျွန်တော်တို့ကျမကြီးဝင်နေနေဘက်ကနေလဲအဲသူတို့ဘက်ကိုတောက်ဆစ်ချင်တာတော့အိမ်မှာပဲနေပြပါအပြင်ထွက်လို့ရောဂါရဖြစ်ကျွန်တော်တို့ရေထွက်လဲအရန်အဲဒုက္ခများပါတယ်ဒီဘက်ကကျမကြီးဝန်ထမ်းတွေလည်းဆေးရုံတွေမှာလူတွေရဲများနေတယ်တက်နိုင်ဆုံးအိမ်မှာပဲနေပါလို့
ကျမကြီးဝန်ကြီးဌာနကတက်နိုင်သမျှအပြင်မထွက်ဘဲအိမ်ထဲမှာပဲနေကြဖို့ပြောထားပေမဲ့ကျမကြီးကိစ္စအပါအဝင်အရေးပေါ်လိုအပ်ချက်အရာသွားလာမယ်ဆိုရင်တော့တက်ဆိုင်ရာအာဏာပိုင်တွေရဲ့ခွင့်ပြုချက်နဲ့သွားလာခွင့်ပြုထားပါတယ်ကမ္ဘာကယောဂါနဲ့ကြုံနေရတဲ့အရေးပေါ်အခြေအနေမျိုးမှာလိုအပ်ချက်အရာထုတ်ပြန်တဲ့အမိန့်လေးကိုတော့လိုက်တာဖို့လိုတယ်လို့လည်းရှင်းနေဦးရောဘတ်ဆန်ကပြောပါတယ
်တက်ဆိုင်ရာဝန်ကြီးဌာနများကလည်းအမိန့်ငြိမ်းချချက်များကိုအချိန်မီတပြင်းညီထုတ်ပေးဖို့လိုပါတယ်။ထုတ်ပေးတဲ့အမိန့်နဲ့ငြိမ်းချချက်တွေကိုလည်းပြည်သူလူထုကမိမိအပါအဝင်အများပြည်သူရဲ့အကျိုးအတွက်လိုက်နာကြပါအဒွတ်တက်တာမလုပ်ပါနဲ့တချို့ကျွန်တော်တို့တွေ့နေရတာအဒွတ်နေတက်ပြီးပြဿနာရှာတယ်ဒါတွေမကောင်းပါဘူးမလုပ်ကြပါနဲ့လို့ပဲကျွန်တော်ကတော့လေးလေးစားစားမြစ်တရက်ကတောင်းပါပါတယ်
ကျမရဲ့အားကစားဝန်ကြီးဌာနရဲ့တတိယနေ့နေ့မနက်9:00နာရီထိထုတ်ပြန်ကြမှာတော့နောက်ဆုံးအတည်ပြုလိုက်တဲ့သူ2ဦးအပါဆိုရင်တော့မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ခံရသူစုစုပေါင်း146ဦးအထိရှိသွားပြီဖြစ်ပါတယ်ရှင်
။ကျမခွာညိုပါရှင်။ဂျာမနီ၊တောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ကပြည်내တချို့အပါအဝင်ကမ္ဘာနိုင်ငံနေငယ်မှာကိုရိုနာဗိုင်းရပ်စ်တားစီရေးပိတ်ဆို့ကန့်သတ်ချက်တွေကိုစတင်ဖြေလျှော့ပေးနေပေမဲ့အခြေအနေနဲ့အချိန်ခါကိုကြည့်ပြီးဆောင်ရွက်တင်နေဆိုတာကိုစေဘဆိုင်ရာကျွမ်းကျင်သူတွေကသတိပေးနေကြတဲ့အကြောင်း VOA တန်တမန်ရေးရာသတင်းတောက်ဆန်ဒီစိန်ရဲ့သတင်းပေးပို့ချက်ကိုပြောပြပေးခြင်းပါတယ်။ လူတွေအိမ်ပြန်ထွက်ပြီးဖျားချောင်းတဲ့ဈေးဆိုင်တွေစားတောက်ဆိုင်တွေနဲ့ပင်လယ်ကမ်းစပ်တွေစီမသွားခင်အခြေအနေတွေနေသားတကျဖြစ်အောင်အရင်လုပ်ဖို့လိုကြောင်းဈေးဘက်ဆိုင်ရာကြွမ်းကျင်သူတွေကသတိပေးနေတာပါဂျာမနီမှာကိုရိုနာဗိုင်းရပ်စ်မပြတ်နှံ့အောင်ရည်ရွယ်ပြီးတစ်လလောက်တင်းတင်းကြပ်ကြပ်သွားလာပြီးပိတ်ဆို့ထားခဲ့ရာကနေအခုတော့ကိုလုံးနဲ့ဖရန့်ဖက်လိုမြို့ကြီးတွေမှာစိုင်းတချို့ပြန်ပြီးတော့ဖွင့်ခွင့်ပေးလိုက်ပါတယ်။အမေရိကန်မှာတော့သမ္မတထရမ့်ကိုထောက်ခံသူတွေကပြည်နယ်အလိုက်တီးခြားစီချမှတ်ထားတဲ့အသွာလာကန့်သတ်မှုတွေကိုစန့်ကျင်ပြီးပြည်နယ်လွှတ်တော်တွေရဲ့ရှေ့မှာဆန္ဒပြနေကြပါတယ်။ဖလော်ရီဒါမှာပင်လယ်ကမ်းစပ်တချို့ကိုပြန်ဖွင့်ပေးလိုက်သလိုဂျော်ဂျီးယားပြည်နယ်မှာလည်းအကစားရုံတွေစပင်ဆိုင်တွေကိုပြန်ဖွင့်ပေးခဲ့ပါတယ်။ဂျာမနီနဲ့တောင်ကိုရီးယားဟာစမ်းသပ်မှုတွေကြဲကြဲပြန့်ပြန့်လုပ်ခဲ့တယ်၊စေးရုံတက်သူတွေရော့ကျသွားတယ်၊နောက်တည်ဆုံးမှုနှုံလဲကျဆင်းခဲ့တယ်။ဒါတွေကြောင့်ပိတ်ဆို့မှုတွေကိုဖြေလျှော့ပေးလိုက်တာဖြစ်ပေမဲ့အမေရိကန်မှာတော့အခုမှကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုအရှိန်အမြင့်ဆုံးချိန်မှာပဲရောက်နေတော့ဖြစ်လို့ကန့်သတ်ချက်တွေဖြေလျှော့ပေးဖို့မတင်သေးဘူးလို့ပြောနေတဲ့သူတွေလည်းရှိပါတယ်။ဒေါက်တာဝီလျံရှက်ဖနာကဗန်ဒါဘစ်စေတက်ကတူကပါ
။ You would hope even a reduction over a 14 day
ဒီစလေးရဲ့ကန့်သတ်ကာလကုန်ဆုံးသွားရင်ကန့်သတ်မှုတွေလျှော့ချပေးဖို့ကိုမျှော်လင့်နေကြပါလိမ့်မယ်။နောက်ပြီးစေယုံတွေအနေနဲ့လည်းဒီလူနာတွေကိုပြုစုစောင့်ရှောက်ရေးမှာနိုင်နိုင်နေနေဆောင်ရွက်ပေးနိုင်ဖို့ကိုလည်းလုပ်ပေးရမှာဖြစ်ပါတယ်လို့သူကပြောပါတယ်။နယူးယောက်နဲ့အမေရိကန်ရဲ့တခြားဒေသတွေမှာတော့လုပ်ငန်းခွင်အန္တရာယ်ကရှိရင်းနဲ့တခြားသူတွေကိုမကူဆက်ရေးအတွက်သုံးရမယ့်ကာကွယ်ရေးပစ္စည်းတွေမလုံမလောက်ဖြစ်နေတာကိုလည်းကျန်းမာရေးဝန်ထမ်းတွေကကန့်ကွက်ဆန္ဒပြနေကြပါတယ်။ Garvin Jimmy ကတော့ဒုတက္ကသိုလ်ပါမောက်ခါပါ
။ In many settings in many hospitals we've seen astoundingly
နေရာတော်များများဆေးရုံတော်များများမှာကျန်းမာရေးဝန်ထမ်းတွေကြားကူဆက်ခံရမှုနှုန်းအံ့ဩစရာကောင်းလောက်အောင်မြင့်တက်လာနေတာကိုတွေ့နေရပါတယ်ဒါကကန်ဆိုးမိုးမောင်ကြမှုပါပဲကျွန်တော်အနေနဲ့ကတော့ဒါဟာရှက်စရာကောင်းတယ်လို့ပြောရမှာပါပဲလို့သူကပြောသွားတာပါအသွာလာကန့်သတ်မှုပိတ်ထားတာတွေကိုဖြေလျှော့ပေးမယ့်ကိစ္စဟာအထူးသတိထားကင်တွယ်ရမယ့်ကိစ္စဖြစ်တယ်လို့ကျန်းမာရေးဆိုင်ရာပညာရှင်တွေကသတိပေးနေကြပါတယ်ကျွန်မခွာညိုပါ
ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အသွာလာကန့်သတ်ထားတဲ့အချိန်မှာပဲထိုင်းနိုင်ငံမှာပင်လယ်လိပ်တွေနှစ်နှစ်ဆက်အတွင်းစံချိန်တင်အောင်တိုးပွားလာတဲ့အကြောင်း Riders တင်ကိုအခြေခံပြီးတော့ကျွန်မနောင်လောက်တင်ပြမှာပါကိုရိုနာဗိုင်းရပ်စ်ကရောဂါကာလအတွင်းမှာပဲကမ္ဘာလိုက်ခီးတဲ့ရေကြောင်းရေပန်းစားတဲ့ထိုင်းနိုင်ငံတောင်ပိုင်းကပင်လယ်ကန်ဆာတွေမှာပင်လယ်လိပ်တွေစံချိန်တင်အောင်ပေါက်ပွားလာနေပါတယ်ပြီးခဲ့တဲ့နိုဝင်ဘာလကစပြီးတော့ပင်လယ်လိပ်တွေဥချထားတဲ့ဥချင်းဆက်တနေရတွေ့ခဲ့ရတယ်လို့ထိုင်းနိုင်ငံဇီဝဗေဒဆိုင်ရာဌာနညွှန်ကြားရေးမှူးကွန်ကစ်ကီတီဝါတနာဝမ်ကရိုက်တာသတင်းဌာနကိုတယ်လီဖုန်းကနေပြောဆိုခဲ့ပါတယ်ဒီအရေအတွက်ဟာနှစ်ပေါင်း20အတွင်းအများဆုံးရေးထွက်လိုက်ဖြစ်ပါတယ်လက်ဥတွေကိုနှစ်လကြာစောင့်ကြကြည့်ရှုခဲ့ပြီးတော့မတ်လနောက်ပိုင်းမှာတော့အဲ့ဒီဥချင်းတွေကနေလက်ပေါက်ကလေး84ကောင်ပေါက်လာတာကိုပန်ကနခရိုင်အမျိုးသားဥယျာဉ်ဝန်ထမ်းတွေတွေ့ခဲ့ရပါတယ်အလင်းရောင်နေပြီးတော့လူတွေသွားလာတိတ်မရှိတဲ့နေရာမျိုးတွေမှာပင်လယ်လိပ်တွေဥချတတ်တာပါပင်လယ်ကမ်းစပ်တွေမှာကမ္ဘာလိုက်ခီးတဲ့အပအဝင်လူတွေအသွာလာများရင်တော့လက်တွေလာပြီးတော့ဥချထားပေါ်မှာဖြစ်နိုင်ပါဘူး။နောက်ပြီးလက်တွေကိုစားဖို့လူတွေတူးယူသွားတာမျိုးလည်းရှိပါတယ်။ငါဖန်ကရိယာတွေကြောင့်ရောပင်လယ်ကမ်းစပ်တွေမှာလူတွေအသွာလာရှိနေတဲ့အတွက်လက်တွေအနည်းငယ်ကင်းဖြစ်နေကြတာပါ။ပြီးခဲ့တဲ့နှစ်တွေမှာဒီလောက်များတဲ့လက်ပေါက်ကလေးတွေမတွေ့ခဲ့ရဘူးလို့လည်းညွှန်ကြားရေးမှူးကွန်ကစ်ကီတီဝါတနာဝမ်ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကာကွယ်ထိန်းချုပ်ရေးအဖြစ်ထိုင်းတနိုင်ကလုံးအသွာလာကမ်းသတ်ခဲ့လို့ည10နာရီကနေမနက်4နာရီထိညမထွက်အမိန့်ကိုလည်းထုတ်ပြန်ခဲ့တာကြောင့်ဖေဖော်ဝါရီလမှာထိုင်းနိုင်ငံအတွင်းကမ္ဘာလှည့်ခီးတဲ့90ရာခိုင်နှုန်းနီးပါးထိကျဆင်းနေတာပါ။ဒါကြောင့်လဲပင်လယ်လိပ်တွေကမ်းမြုပ်တက်ဥချဖို့အခြေအနေတွေပေါ်ပေါက်လာတာပါ။ထိုင်းနိုင်ငံမှာဧပြီလ20ရက်နေ့ထိဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ2992ဦးနဲ့သေဆုံးသူက48ဦးရှိနေပြီးခီးတဲ့တင်လေယူနေကိုလည်းဧပြီလကုန်ထိပြည်တွင်းဝင်ရောက်ခွင့်ကန့်သတ်ပိတ်ပင်ထားတာလည်းဖြစ်ပါရဲ့ရှင်။ကျွန်မနောင်လောပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အ ခုမြမအေးဆွနေကအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါရဲ့ရှင်။ကချင်ပြည်နယ်ထဲမှာတရုတ်ရဲ့ယင်းနှိမ့်မြှောက်မှုတွေအတွက်ကချင်လူထုရဲ့သဘောထားဘလို့ရှိပါသလဲ။တရုတ်စီးပွားရေးစင်ကြံလန့်နဲ့ပတ်သက်ပြီးကချင်လူထုကဘာကိုစိုးရိမ်နေကြပါသလဲ။ကချင်ငြိမ်းချမ်းရေးကွန်ရက်အဖွဲ့ကဒေါက်ခွန်ချာကိုရန်ကုန်မြို့ VOA ရုံးမှာဒေါက်ခင်မျိုးသက်တွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်ကြရပါမယ်ရှင်။
ဆင်းပြီးတော့နောက်ဟိုလူပြောများနေတာပေါ့နော်နောက်ဗမာနိုင်ငံမှာဟိုရှိနေတဲ့တက်တူတူမြေရှားတက်တူ
ဟုတ်ကဲ့ဆင်
းမြေရှားတက်တူတူခေါ်လို့ဒီပြစ်ကချင်ဒေသမှာပြစ်စီမှုတွေအများကြီးတယ်အဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းပြောပြပေးပါမြေရှားတက်တူကတော့ဒီအဲနေဇတ်တစ်ချောင်းမှာပေါ့ဒီကမ်ပိုက်တီနေနဲ့ပေါ့ဒီပြည်သူစစ်တွေရှိနေတဲ့နေရာရယ်ပြီးလို့ရှိရင်တော့ဒီချီဖွေနေရာတွေဒီနေရာတွေကပိုပြီးအများဆုံးဖြစ်နေတယ်ဒါပေမဲ့ဒီလွယ်ကျယ်နားအနည်းအထိကျမတို့ကချင်ဒီไอ้ที่ไอ้โอชิเนี่ยနေရာတွေမှာလည်းရှိနေတယ်ပေါ့အဲ့တော့တော်တော်များများကတော့ဒီအရာတွေကိုသူတို့တွေကဒီမြေရှားကိုထုတ်လုပ်ပုံမှာဟိုဟာ mining တခုတည်းမဟုတ်ဘဲနဲ့ထုတ်လုပ်ပုံအစစ်စစ်ကခြိခိုက်ပါတယ်အဲ့တော့ပထမဥဆုံးကတော့ဒီ2ခေါ်တာအနက်ကြီးတိ2ခေါ်တဲ့အခါတောင်းနေတစ်လုံးပြီးတစ်လုံးကျမတို့မျက်စိထဲမှာပျောက်ွယ်သွားတယ်ပေါ့ပြီးရင်အဲ့ဒီတဲမှာမြေရှားကိုပြန်ပြီးရရှိဖို့အတွက်ဖြော်ထားတဲ့သူတို့ရဲ့ chemical တွေပေါ့ဒါပါဓာတုပစ္စည်းတွေဒီဥစ္စာတွေရဲ့ဆုံးပြည့်ရေဟာအကုန်လုံးမြေချောင်းအင်အိုင်တွေကိုပဲပြန်ဝင်လာတယ်။နောက်သူတို့ဒီကနေပြီးရတဲ့ဒီအနေကိုမြေပြန်ဖုတ်တဲ့အခါတတော်လုံးတတော်လုံးပြုံးအောင်ကိုဒီတစ်တွေခုတ်ပြီးတော့မှဒါမြေဖုတ်ရတာဖြစ်တယ်ဒီမြေနဲ့ဟိုဖုတ်ပြီးတော့မှလောင်စာအများကြီးတုံးရတာဖြစ်တဲ့အတွက်ကြောင့်မို့မြေရှားရှိတဲ့နေရာမှာတရွာလုံးတတော်လုံးဒီတကြွန်းလုံးကိုပျက်စီးတာဖြစ်တယ်အခုခြိဖွေမှာဆိုရင်ကျမတို့ဒီချောင်းတစ်ချောင်းပေါ့နော်ဒီခြိဖွေမြင့်ငယ်တစ်ခုကပျက်စီးသွားပြီဖြစ်တယ်ပေါ့နောက်အဲ့ဒါနဲ့ပတ်သက်ပြီးတော့မှမြေရှားတက်တူတူတာလည်းတကယ်တော့တရုတ်ကုန်ပြီဖြစ်တယ်ပြီးတော့ခြိဖွေလေးဆိုပြီးမှဒီကျမတို့မိခမင်းမဒီဆောက်ထားတဲ့ဒီရေကာတာငင်ဟာဒီလက်စစ်ထုတ်တဲ့ရေကာတာငင်ဟာလည်းတရုတ်ကုမ္ပဏီဖြစ်တယ်။အဲ့တော့ကုမ္ပဏီတစ်ခုထဲမှာတော့သူတို့အနေနဲ့ဒီမြေရှားနဲ့ပတ်သက်ပြီးတော့သူတို့အတိမာမှုတွေဖြစ်တယ်။ဘာဖြစ်လို့လဲဆိုမြေရှားကတူလိုက်တာကဒီရေကာတာရဲ့ထိတ်မှဖြစ်တဲ့အခါကျတော့အနယ်တွေအားလုံးကရေကာတာထဲဝင်နေတယ်။အဲ့ခါကျတော့သူတို့မပြောလင့်ထားတဲ့ဒီအဲဆယ်နှစ်ကျော်လောက်မှကြာမဲ့အနေဟာ၃နှစ်လောက်တွင်းမှကြာသွားတဲ့အခါမှာကုမ္ပဏီကနေလည်းပြန်ကန့်ကွက်တာရှိတယ်။သို့တော်လည်းပဲတရုတ်ကုမ္ပဏီတွေရဲ့လှုပ်ထုံလုပ်နေရတော့တရုတ်ကုမ္ပဏီချင်းချင်းတဘောဒီအဲ conflict ပေါ်လေတိမာမှုဖြစ်ရင်တရုတ်နိုင်ငံမှာမဖြစ်ဘဲနဲ့မြန်မာမျိုးပေါ်မှာပြန်ဖြစ်လေးရှိတယ်။အဲ့ဒါကတော့အခုမြန်မာမျိုးပေါ်မှာပဲသူတို့တွေကတစ်ဖွဲ့ကိုအဲဆော်ပြီးတော့မှဒီမြေရှားလုပ်တဲ့ကုမ္ပဏီကိုကန့်ကွက်ခိုင်းတာမျိုးဒါမျိုးတွေလည်းလုပ်တယ်ပေါ့သို့တော်လည်းပဲဒီဒေတာခံတွေအတွက်ကတော့အကျဉ်းချက်ထက်ရောက်ပါတယ်ဘာဖြစ်လို့လဲဆိုရင်တော့ဒီမြေရှားတပ်တုကိုတူးတဲ့အချိန်မှာလည်းပြည်သူစစ်တို့ဒါတွေကပေါ့ပါဝင်နေတာဖြစ်တယ်နေကြာဆောင်တပ်တွေလည်းပါဝင်နေတာဖြစ်တဲ့အခါကျတော့ကန့်ကွက်မယ်ဆိုရင်လည်းပဲဒါအန္တရာယ်ရှိတယ်ပေါ့နော်သူတို့အတွက်လည်းအဲ့တော့သူဒေတာသွားလုပ်တဲ့လူတွေအတွက်တော့မှအန္တရာယ်ရှိပါတယ်အခုဒီမြေရှားကိုတော့ဒီကင်တွယ်တာဒီတစ်ခါမှပဲဒီဒီဇင်ဘာလအထက်မှမှာပဲကျမတို့ပထမဦးဆုံးအကြိမ်မြင်မှုတာဖြစ်တယ်ပေါ့နော်ဒီဇင်ဘာနဲ့ဇန်နဝါရီဒါပေမဲ့ဒီမြေရှားတွေတူးနေတာနှစ်ပေါင်းများစွာရှိနေပြီရှင်တောင်တွေလည်းအများကြီးပြုံးပြီပေါ့ဒါတွေကဒီအရက်ဘက်အဖွဲ့အစည်းတွေကလည်းမကြာခဏတော့អော်နေတယ်သို့တော်လည်းပဲအေးအေးမှုကဒီလာလောက်မှဆက်လာပါဟုတ်ကဲ့
ဆရာအခုနောက်ဆုံးတစ်ခုပေါ့နော်အခုပူတာဟိုဘက်မှာဒီပေါ့နော်တရုတ်ကုမ္ပဏီတွေနဲ့မြန်မာနိုင်ငံအတွင်းမှာဒီ data ဟိုပေါ့နော်သူတို့ virgin land လို့ခေါ်တယ်မထီရမတူရသေးတဲ့နေရာပေါ့အဲ့နေရာမှာတဘာဝဘိမဲ့တော်တွေလည်းလုပ်ထားပါတယ်အဲ့နေရာမှာတက်ကုရှာဖွေတူးဖို့ရဲ့အတွက်လုပ်မယ်လို့ပြရပါတယ်ဒါနဲ့ပတ်သက်ပြီးတော့ဒီဘလောက်များတည်ထားပါတယ်တော်ခွန်ရတို့
အဲ့တော့2019နှစ်စပိုင်းလောက်ထိကတော့ဒီတရုတ်ကုမ္ပဏီတစ်ခုဖြစ်တဲ့ Mongolia Dojin Company ပေါ့နော်ဒီကုမ္ပဏီကတူးဖော်မယ်လို့ပြောတဲ့အခါမှာဒေတာခံနေလဲဆန္ဒပြကြပါတယ်ပြီးတော့အမျိုးသားဥယျာဉ်ထဲမှာဝင်ကျူးမှာဖြစ်တဲ့အတွက်ကြောင့်မလို့တဘာဝပတ်ဝန်းကျင်ထိခိုက်မှာဖြစ်တယ်ဆိုပြီးဆန္ဒဖော်ထုတ်တာတွေလည်းရှိကြပါတယ်ဒါနဲ့နောက်ဆုံးကျတော့ဒါပြည်နယ်ကိုထိခိုက်တာဖြစ်တဲ့အတွက်ကြောင့်မလုပ်တော့ပါဘူးဆိုပြီးမှပြန်ပြီးရဆိုင်ထားပါတယ်ဆိုပြီးသတင်းမီဒီယာများအနေနဲ့တစ်ဆင့်ကျမတို့ပြန်တွေ့ရပါတယ်သို့တော်လည်းပဲဒီလွန်ခဲ့တဲ့ဒီဇင်ဘာလတုန်းကကျမတို့လည်းပူတာအိုရောက်တဲ့အချိန်မှာဒီတက်တူကုမ္ပဏီတွေနဲ့အတူဒီနိုင်ငံတော်ကချင်းပြည်နယ်အစိုးရကတာဝန်ရှိသူများလည်းရောက်နေပါတယ်အခုချိန်မှာကျမတို့ဒီတင်းစာမှာအပိုင်းစာလေးတွေ့တာကတော့ဧက3တိန်းမှာကုမ္ပဏီ4ခုကိုစပြီးတော့မှခြားထားဖို့အတွက်စူးစမ်းသလားသို့တော်လည်းပဲအဲ့မှာတော့ကျမတို့အနေနဲ့တော့ခြားပေးလိုက်ပြီဆိုတာတော့မတွေ့ဘူးပေါ့ဒါပေမဲ့ဧက3တိန်းဆိုတာဒီပူတာအိုနီယာမှာဒီတက်တူရှာဖွေရေးအတွက်ပေးတယ်ဆိုတာတော်တော်များပါတယ်။ဘာဖြစ်လို့ပြောတယ်လဲဆိုရင် AIWD data ဟာဒီအရှိတောင်အာရှတစ်ခုလုံးရဲ့တစ်ခုတည်းတော့ရေခဲတောင်ဖြစ်ပါတယ်။မြန်မာနိုင်ငံမှာသာရှိတာဖြစ်ပါတယ်။ပြီးလို့ရှိရင်တော့မြန်မာနိုင်ငံက AIWD အပါအဝင်မြေချောင်းတော်တော်များများရဲ့ရေဝေရေလဲ data လည်းဖြစ်တယ်။ဒီညာပြည့်စည်သွားပြီဆိုရင်ကျမတို့ AIWD လည်းပြည့်စည်ရတဲ့အတူတူပဲဖြစ်ပါလိမ့်မယ်။ဒါမဲ့
ဒီညမှာတူးပေါ်လိုက်တဲ့အခါမှာတဘာဝပတ်ဝန်းကျင်တွေပြောင်းကြည့်သွားတဲ့အခါမှာရီဝေရီလေးတွေမကဘူးအဲ့မှာရှိနေတဲ့ဒီကျမတို့ထိမ့်သိမ်းရမဲ့ဒီအတော်ရိုင်းတရိษံဒီဘိုင်ယိုဒိုင်ဗာစတီဘောနော်ဇီဝဒီမျိုးပွဲတွေအကုန်လုံးကိုလည်းကျမတို့ချိခိုက်သွားမှာဖြစ်ပါတယ်ပြီးတော့အရန်ကိုရှားပါတဲ့ဒီဥမာဆိုရင်တော့တိခွနဲ့လိုမျိုးမချစ်ဦးတို့ခန္တောင်မြို့တို့ကအစဒီညမှာပဲရှိတာဖြစ်တယ်အဲ့တော့ဒီကျမတို့အကုန်လုံးကိုပြည့်စည်သွားနိုင်တယ်အဲ့တော့တော်တော်များများကတော့ပြောပါတယ်ဒီ exploration ပေါ့ဆန်းသက်ရှာဖွေတာဖြစ်တဲ့အတွက်ကြောင့် NDM ရှိဘူးလို့ပြောတယ်တိုးတော်လည်းပဲမြန်မာနိုင်ငံမှာကျင့်သုံးနေတဲ့လက်ရှိဒလီကတော့ဆန်းသက်ရှာဖွေပြီလို့ပြောလို့ရှိရင်ထွက်ထွက်မထွက်ထွက်အဲ့ဒီကုမ္ပဏီဟာအဲ့ဒီမီကထွက်သွားဖို့တော်တော်ရှားပါတယ်ဥမာကြောက်စိမ့်ပဲလို့ပြောတယ်ရွှေထွက်ရင်ရွှေကိုပဲပြောင်းကြမှာပဲဖြစ်တယ်ဒါပေမဲ့ရွှေထွက်လို့ပြောတယ်ရွှေမထွက်ပဲနဲ့တန်ထွက်ရင်တန်ဆိုပြီးမှလိုင်းစင်ကိုဒါပြောင်းသွားပြီးအဲ့နေရာတွေကိုပြန်ပြီးမှအဲ့တော့မိုးထားပြီးတော့မှဇီရခံနေပြန်လေသုံးဆွဲခွင့်ဘယ်တော့မှမရလေရလေမရှိဘူးပေါ့အထူးသဖြင့်ဒီဘူတာဦးဒီတာကဒီတဘာဝထိမ့်သိမ့်တော်တွေမှာဆိုရင်မူလဒီတာကတည်းကနေပြီးအဲ့ညာမှာနှစ်ပေါင်းအဲဘိုးစင်ပေါင်းဆက်နေတဲ့လူတွေတောင်မှထိမ့်သိမ့်တော်အတွင်းမှာမหนีပဲနဲ့ဒီပြင်ပကိုပြန်ထုတ်လိုက်တဲ့နေရာတွေဖြစ်တယ်ထိမ့်သိမ့်တော်မှာလူနေခွင့်တောင်မရှိပါဘူးအဲ့ညာမှာတတ်တူတူဖော်မှုကုမ္ပဏီတွေကိုထည့်တယ်ဆိုတာကအန်ဒီတော်တော်များပါတယ်ဟုတ
်ကဲ့ကျွန်တော်ညီတတူတူဖို့ရင်းမှာလဲဟုတ်ပါပေါ့နော်တချင်ဒေတာကံများဆိုးရင်နေရတော့နောက်တစ်ခုကကျတော့ဒီအခုလက်တွေ့လက်တွေ့နေတဲ့စိုက်ပျိုးရေးမှာထိကန်နေတာပေါ့နော်ဟိုပထမဦးဆုံးဒီဟိုငါပြောစိုက်တဲ့ဥစ္စာငါပြောစိုက်တဲ့ပတ်သက်ပြီးတော့ဘလောက်များထိကန်ပျက်စီးမှုတွေရှိပါလဲဒေတာကံတွေအတွက်ဟုတ်ပါပေါ့နော်တော်တော်စိတ်ပူစရာတွေပါလိရှိပါလဲ
အာဒေတာခံနေတဲ့အတွက်တင်မကပဲတနိုင်ငံလုံးအတွက်ပူပင်မှုရှိပါတယ်ဘာလို့ပြောတယ်လဲဆိုတော့ငါပြောချင်တာပထမပိုင်းတော့ကတော့ဒီတရားမဝင်ဘူးဘယ်သူမှခွင့်မပြုထားဘူးလို့ပြောပါတယ်သို့တော်လည်းပဲ2019နောက်ပိုင်းမှာတော့ရှိနေတဲ့ဒီငါပြောချင်တယ်ကိုတရားဝင်အောင်လိုက်ပြီးလှုပ်ဆောင်ပေးနေတာကိုတွေ့ရတယ်ပေါ့မြေတွေကိုလိုင်းစင်ပြန်ချပေးလိုက်တာမျိုးအဲဒါတွေကိုကျမတို့တွေ့ရတယ်ပေါ့အဲ့ဒီကရမယ့်အခွန်ဘန္တာငွေကိုနိုင်ငံဘန္တာလို့တွက်ချက်နေကြပါတယ်ဒါပေမဲ့အဲ့ဒါဟာကျမတို့ဒီ Virgin Land ပေါ့ဒီတဘာဝတစ်တော်တွေအများကြီးပျက်စီးသွားပါတယ်ရေတွေပျက်စီးသွားပါတယ်ပြီးတော့ဧကပမာဏဟာတစ်နှစ်ထက်တစ်နှစ်အခုဆိုရင်ဒီနှစ်မှာဆိုရင်ဒီဗမောခရိုင်အကုန်လုံးပုံပါပြီမြစ်ချနာကနေဗမောထိဒီကားလန်တစ်လျှောက်လုံးကအရှိအနောက်အကုန်ဧရာဝတီမြစ်ရဲ့အရှိချအကုန်ပုံပါတယ်ပြီးဧရာဝတီမြစ်ရဲ့အနောက်ချမ်းလည်းအခုအများကြီးဝင်နေပါတယ်ဗမောခရိုင်တင်မကောင်မြစ်ချနာခရိုင်မုံညင်းခရိုင်မိုးကောင်းခရိုင်အကုန်လုံးကျမတို့ဝင်ပါတယ်ပြီးလို့ရှိရင်တော့ရွှေကူမြို့နယ်ရောက်ပါပြီပြီးလို့ရှိရင်အခုကတာမြို့နယ်ကတာခရိုင်ဆိုတာစကိုင်းတိုင်းထိရောက်နေပါပြီအဲ့တော့ဒီတီရှုံးကပြောတဲ့ဟာတကယ်တမ်းတော့တရုတ်နိုင်ငံယူနမ်မှာအရင်တုန်းကစိုက်ပါတယ်သူတို့အနေနဲ့လက်မခံတဲ့အတွက်ကြောင့်မို့လို့ဒီလာအိုနဲ့ဗီယက်နမ်မျိုးပြောင်းသွားတာဖြစ်တယ်အခုလာအိုနဲ့ဗီယက်နမ်ကနေပြီးတော့မှပြန်ပြီးတစ်ခါမောင်းထုတ်လိုက်တဲ့အခါဒီကျမတို့မြန်မာနိုင်ငံထဲကိုရောက်လာတာဖြစ်တယ်အဲ့တော့သူတို့တွေအနေနဲ့ဒီ Virgin Land ကိုအများကြီးဖျက်ဆီးလိုက်တယ်တချို့ဆိုကျုပ်ပင်ကာကွယ်တော်ထဲမှာရောက်နေပါတယ်ဒါတွေထိရောက်စွာအရေးယူနိုင်မှုလည်းမရှိသေးဘူးပေါ့ပထမဦးဆုံးဖျက်တာတော့တနေရာပဲရှိသေးတယ်ဧက30မိဘတစ်ဆယ်ကျော်ပဲရှိပါသေးတယ်ဒါပေမဲ့ဒီလိုမျိုးတောတောင်တွေကိုတပြိုင်နက်တည်းပါအကုန်လုံးကပြောချန်လုံးလိုက်တဲ့အခါတဘာဝတစ်တော်မရှိတဲ့အခါကျမတို့အနေနဲ့မိုးရာသီမှာဒီရေတုံးမှုရေကြီးမှုမြေပြုံးမှုတွေအများကြီးဖြစ်ပါတယ်။နွေရာသီရောက်တဲ့အခါမှာရေတွင်းတွေကအခုခန်းနေပါပြီ။အဲ့တော့ခါတိုင်းနေမှာကျမတို့ဒီပေလေးရာလောက်အနက်ဝီတုဝီစီတင်းတူထားတဲ့အရေးတွေဟာအခုချိန်မှာစုပ်လို့မရတော့ဘူး။ဒါရေအောက်နေပါအကုန်လုံးခန်းသွားတဲ့သဘောတွေဖြစ်တယ်။ဒါဟာတနိုင်ငံလုံးမှာချိခိုက်ပါတယ်။မြေကျောတစ်ချောင်းလုံးမှာရှိတဲ့လူတွေအတွက်အားလုံးအတွက်လည်းချိခိုက်သွားမှာဖြစ်တယ်။မြေပြိုတဲ့ချိန်မှာမြေတွေအားလုံးကရေထဲဝင်သွားတယ်ပြီးလို့ရှိရင်တော့မြင့်ဟာအရန်ကိုတိမ်သွားတဲ့အနေကြတဲ့အခါမှာပြီးရင်မိုးရွာတဲ့အခါမှာဟိုကလည်းမိုးရေလုံးဝမထိန်နိုင်တော့တဲ့အခါမှာဒီရေတွေဟာတလဟောစီပြီးတော့မှဒီကန္နာမြို့တွေရွာတွေအကုန်လုံးကိုပြန်တိုက်ချနေတယ်။ဒါကတော်တော်ဆိုးနေပြီ။တစ်နှစ်ထက်တစ်နှစ်ပိုဆိုးလာတာဖြစ်တယ်။နောက်တစ်ခုကတော့ရာသီဥတုပြောင်းလဲမှုပေါ့။အပူချိန်မြင့်တက်တယ်ဆိုတာဒါဒီလာဒီလုံခဲတဲ့မြင့်တုံးလေးကနေစပြီးဒီတိတိချီတော့တကယ်ကိုကျမတို့အားလုံးကိုဘာကြိယာမှမပါပဲနဲ့တိုင်းတာသိရှိနိုင်ခံစားနိုင်တာဖြစ်တယ်ရှင
်ဟုတ်ကဲ့ဆရာဒီတ िश ူးကပြောတယ်မဟုတ်ဘောနော်ဒီတရုတ်ဟိုကလုံသားတွေနဲ့ဝင်လာပြီးတော့စိုက်ပျိုးရေးလုပ်တာဟိုကချန်လည်းရှိပါတယ်နောက်တခြားတီးနှံနေလည်းရှိပါတယ်
ဟုတ်ပါတယ်
ဆိုတော့ဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့ဒေတာခံတွေမှာဘာမှဝင်ပြီးတော့လုပ်နိုင်တဲ့အတိုင်းတာဘာမှမရှိဘူးလား
အဲ့တော့ဒီတန်တို့ဘာလို့တချို့ကိုရတဲ့နိုင်ငံတော်ကနေပြီးတော့မှနိုင်ငံတော်နဲ့တရားဝင်တို့အစီမံကိန်းချပြီးတော့မှလုပ်ဆောင်တာဖြစ်တယ်။ဥမာကျမတို့ဗမောခရိုင်မှာဆိုရင်ဂျန်အေကတတောင်းစပြီးပြီးလို့ရှိရင်တော့ဂျန်တန်ချင်းဘလောက်ပို့မယ်ဆိုတဲ့ဟာမျိုးတွေကိုကျမတို့ညီရပါတယ်။ဒါမဲ့တော်တော်များများတော့ဒီစိုက်ပျိုးမှုတွေကတော့ဒါကျမတို့ ဒီတရားမဝင်ပဲဖြစ်တယ်ပေါ့ခုနတိရှုံးကိုပြောမှလည်းအများစုကတရားအခုချိန်ထိတရားမဝင်ပဲစိုက်နေကြတာဖြစ်တယ်ပေါ့အဲ့တော့ဒေတာခံနေအနေနဲ့ဘလို့မှဆွဲခွဲလို့မရဘူးဆိုတာကတော့အခုလောလောဆယ်မိရဥပဒေအရလည်းတို့အနေနဲ့ဒီမိတွေကိုကာကွယ်နိုင်စွမ်းမရှိဘူးတော်တော်များများအဲ့ဒီထိခိုက်တဲ့နေရာကဒေတာခံနေအများကြီးကလည်းပဲခုချိန်မှာစစ်ပြေးဒုက္ခတဲ့အနေနဲ့တို့ကက်နေမှာပဲနေရသေးတာဖြစ်တယ်ကိုနေရာကိုကိုပြန်လာရင်တော့တို့အမှဒီမှတ်ပုံတည်ယူဖို့အတွက်ဒီပုံစံခုနှစ်လျှောက်ဖို့အတွက်ဆိုရင်ဒါအင်မတန်အခက်အခဲရှိပါတယ်အဆင်ပြေဆင့်သွားတဲ့အခါမှာမရနိုင်ကြဘူးသို့တော်လည်းပဲဒီပတ်စံရှိတဲ့လူတွေကတော့ဒီတနေရရာကနေထိုင်နေပြီးတော့မှဥမာဆိုရင်တော့မိသားစုတစုတည်းကနေပြီးဧကများစွာပိုင်နိုင်တာတွေလည်းရှိပါတယ်အဲ့တော့ဒီလိုပုံစံမျိုးနဲ့ဒီမိပုံကိုတနေရရာကနေပြီးတော့မိပုံချပြီးတော့မှလိုင်စင်ချပြီးနေတာမျိုးရောင်းပေးနေတာမျိုးတွေဟာဒေတာခံကတကယ်တမ်းလက်တွေ့မှာဒီမိတွေဟာမိလို့မိတိုင်းမဟုတ်ဘူးတို့ရဲ့ဥယျာဉ်ချမ်းမြေတွေပါသွားတယ်ဒါပေမဲ့ကာကွယ်နိုင်ခွင့်မရှိဘူးဖြစ်နေပါတယ်
ဆရာဆောင်းရှောင်းမှုတွေအများ
အများများပါတယ်ဟုတ်တယ်
ခုကအခုရင်းပေါ့နော်ဒီဥစ္စာတော့ပလတ်စတစ်နဲ့ပတ်သက်တာ
ဟုတ်ကဲ့
ခုနတ िश ူးငပြောနဲ့လည်းပတ်သက်ပြီးတော့တော့တော်တော်များများကငြင်းနေကြတဲ့ကိစ္စပလတ်စတစ်ပြဿနာပါဆရာဒီပလတ်စတစ်ပြဿနာလေးကိုဟိုကတီချာလေးပြောပြပေးပါဘလောက်များဒီကချင်ပြည်နယ်မှာဟိုကချင်ပြည်နယ်တစ်ခုလုံးနဲ့ပေါ့နော်ခြုံပြီးတော့ plastic ပြဿနာကိုဘယ်လိုကြုံရလဲပြောပြပေးပါ
plastic လို့ပြောလို့ရှိရင်ဒီစိုက်ပျိုးရေးကနေထွက်တဲ့ plastic တွေကိုပဲကျွန်မပြန်ပြောချင်ပါတယ်အခုလောလောဆယ်ကချင်ပြည်နယ်မှာဆိုရင်မြေကွက်တွေမှာဝင်ပြီးငပြောစိုက်တာရှိတယ်ပြီးလို့ရှိရင်တော့လေကွက်တွေမှာတွားပြီးတော့မှဒီစပားစိုက်တဲ့အချိန်နားတဲ့အချိန်မှာဒီဖရဲစိုက်တာရှိပါတယ်အဲ့တော့ဒီဖရဲမာရောငပြောမာရော plastic ကိုအများကြီးတုံးဆွဲပါတယ်ပြိုးပင်ပေါက်စပြိုးတဲ့နေရာကနေစပြီးတော့မှဒီ plastic ကိုတုံးဆွဲတဲ့ဒီအဆွန်ပြတဲ့ plastic တွေဟာအများကြီးရှိပါတယ်အဲ့တော့မီးပြန်ရှို့ရင်လည်းဒါတွေဟာပျောက်မီးပေါ်ကနေပြတ်အောင်လုပ်ရင်လည်းပဲကျမတို့လေထုထဲပြန်ရောက်နေတယ်ပေါ့အဲ့တော့ဒီဥပမာဆိုရင်ငပြောချံဧကတသိန်းဆိုရင်ဒီ plastic လည်းပဲဧကတသိန်းစာ pollution ဖြစ်တယ်ပေါ့ဒီဘာဖြစ်လို့လဲဆိုရင်တော့ငပြောတပြင်မှာတခိုင်တခိုင်မှာဆိုရင်ဒီ plastic ဧကတဧကဖြစ်တယ်အဲ့တော့ဒီဆော့ဆော့ကပြောတဲ့ဒီပင်ပေါက်ကလေးရဟာကိုကျမတို့ထဲမတောက်ပြွဲ့ပဲနဲ့ဒီတယုံမှာငပြောပင်၃ပင်ရှိတယ်ဆိုရင်တောင်မှ၃ခိုင်မှ၃အိတ်ကထွက်ပါတယ်အဲ့ကျွတ်ကျွတ်အိတ်လောက်မဟုတ်ပါဘူးအကြီးကြီးတွေပါအဲ့တော့ဒီအိတ်တွေရဲ့ပမာဏတွေဟာအင်တာများပါတယ်အဲ့တော့ဒီ pollution လို့ပြောရင် plastic လို့ပြောရတဲ့ဒါဟာမြေကြီးထဲမှာတမကလီထုကိုလည်းညစ်ပတ်နေတယ်ဒါတင်မကပဲနဲ့ဒီစိုက်ပျိုးရေးနဲ့တွဲနေတဲ့ပိုးသတ်ဆေးပြီးလို့ရှိရင်ဓာတ်မီဩဇာဒါတွေကလည်းအင်တာမြေချောင်းအင်အိုင်တွေကိုပါကျမတို့ပျက်စီးစေတယ်ပေါ့နော်အဲလောလောဆယ်ဆိုလို့ရှိရင် plastic ကြောင့်ကိုဆက်ပြီးလေထွန်းလို့မရလို့ဒီ plastic ကိုရှင်းနေရတဲ့ပြဿနာပေါ့အလည်းပြန်ဆိုင်မယ်ဆိုရင်ပြီးလို့ရှိရင်တော့ဓာတ်မီဩဇာနဲ့ပိုတက်ဆီအရန်တုံးသွားတဲ့အတွက်ကြောင့်မြေခွက်ကတည်သွားတယ်ဆိုတဲ့ပုံစံမျိုးနဲ့ပြန်ဆက်ပြုတ်ရခက်ခဲနေတဲ့မြေတွေပြီးလို့ရှိရင်တော့ဒီငါးတွေတည်ဆုံးတာပြီးရေတွေတုံးလို့မရတော့တာရေတွေအယောင်ပြောင်းသွားတာအဲ့ဒါတွေကလည်းအများကြီးရှိနေပါတယ်ရှင်
ဒါ plastic ရဲ့အမြဲတော်တော်ကြီးလာပါတော
့ဟုတ်ကဲ့ပါရှင
်ဟုတ်ကဲ့အခုလိုမျိုးဆိတ်ရှိလက်ရှိ VOE မှာလာပြီးတော့ဖြည့်ကြပေးတဲ့အတွက်ဒေါက်ခွန်ကျောင်းအများကြီးကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ်ရှင်
လာပါဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီ COVID-19 ပြဿနာမြန်မာကတရုတ်ကိုကြောက်ရမလားတရုတ်ကမြန်မာကိုပြန်ဆိုးရင်ရမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ပြီးခဲ့တဲ့တပတ်လောက်ကစားတရုတ်နိုင်ငံယူနန်ပြည်နယ်အစိုးရဟာမြန်မာနိုင်ငံသားတွေကိုသူ့ပြည်နယ်အတွင်းဝင်ရောက်ခွင့်ပိတ်ပင်ခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုစတင်လာနေတဲ့မြန်မာနိုင်ငံသားတွေကနေသူ့နိုင်ငံသားတွေစီကူးစက်မှာစိုးရိမ်လို့ပါနေဆက်ကွန်တိုရေးမှာဆိုသူသီးတွေတင်ပြီးသွားရောက်တဲ့မြန်မာနိုင်ငံသားကားမောင်းသူတွေကိုလည်းတရုတ်နိုင်ငံနဲ့ဝင်ခွင့်မပေးပါဘူးတရားစုံတစ်ခုသတ်မှတ်ပြီးအဲ့ဒီစုံမှာမြန်မာနိုင်ငံသားတွေကားပေါ်ကဆင်းတရုတ်ကားသမားတွေကဝင်မောင်းပြီးတရုတ်ဘက်အချမ်းမှာကုန်ချတာလုပ်ပါတယ်ကားကိုလည်းတရုတ်ဒရိုင်ဘာတွေကအဲ့ဒီစုံပြန်မောင်းလာပြီးမြန်မာကားသမားတွေကပြန်လက်ခံရယူပါတယ်အခု AB 23ရက်နေ့မှာတော့ယူနန်ပြည်နယ်အစိုးရအဖွဲ့ရဲ့ညွှန်ကြားချက်အရရွှေလီအုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ AB 24ရက်နေ့ကစပြီးနောက်ထပ်နှစ်လတန်တိုင်တရုတ်နိုင်ငံသားတွေမြန်မာနိုင်ငံနဲ့လုံးဝမသွားကြဘူးတရားဝင်သွားရောက်ရင်ပြင်းပြင်းထန်ထန်အရေးယူမယ်ဆိုပြီးထုတ်ပြန်ပါတယ်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးမြန်မာဟာတရုတ်ကိုကြောက်ရမလားတရုတ်ကပဲမြန်မာကိုပြန်ဆိုးရိမ်နေရသလားဆိုတဲ့အခြေအနေစိတ်ဝင်စားဖို့ကောင်းပါတယ်ခုဒီပတ်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
သက်ဆိုင်ရာရက်ွက်ကြေးရွာအုပ်ချုပ်ရေးတာဝန်ရှိသူတွေကိုရွှေလီမြို့အုပ်ချုပ်ရေးအာဏာပိုင်တွေကစင့်ခေါ်ရှင်းလင်းခဲ့တဲ့အချက်တွေထဲမှာတရုတ်နိုင်ငံသားတွေနေဆက်ဖြတ်ပြီးမြန်မာနိုင်ငံဘက်သွားတဲ့ကိစ္စနှစ်လပိတ်ပင်တဲ့အကြောင်းကိုဗစ်ရောဂါအခြေအနေကိုကြည့်ပြီးပိတ်ပင်တဲ့ကာလကိုထပ်တိုးနိုင်ကြောင်း
ခိုးဝင်ခိုးထွက်လုံရင်ထောင်တန်းလိုကြီးလေးတဲ့ပြစ်ဒဏ်ချမှတ်မယ်ဆိုတဲ့အကြောင်းရွာသားတယောက်ကစီကံဖောက်ပြန်ရင်တရွာလုံးထောက်ပံ့တာကိုဖြတ်တောက်တဲ့နည်းနဲ့အေးအေးယူမှာဖြစ်ကြောင်းဖော်ပြထားပါတယ်။အခုနောက်ဆုံးယူနန်ပြည်နယ်အစိုးရရဲ့ထုတ်ပြန်ချက်ကိုကြည့်ရင်နေဆက်မှာတရုတ်မြန်မာလူဝင်လူထွက်ကိစ္စလုံးဝပိတ်ပင်လိုက်တာမျိုးဖြစ်ပြီးကုန်စည်ကူးသန်းမှုကတော့ပုံစံတစ်မျိုးနဲ့ဆက်ပြီးရှိနေအောင်မဲ့သဘောရှိပါတယ်။လက်တလောတရုတ်မြန်မာနှစ်ဖက်သဘောတူညီချက်နဲ့တထောင်ခွဲကျော်ရှိမဲ့မြန်မာရွှေပြောင်းအလုပ်သမားတချို့ပြည်တော်ပြန်လာတာတော့ရှိနေပါတယ်။သူတို့ကိုမြန်မာဘက်ကတက်ဆိုင်ရာမြို့နယ်တွေမှာ22ရက်စောင့်ကြည့်တာကိုရိုနာဗိုင်းရပ်စ်ရောဂါလက္ခဏာမပြဘူးဆိုရင်နေအိမ်မှာတပတ်ဆက်ပြီးစောင့်ကြည့်တာလုပ်ပြီးမှလွတ်လွတ်လပ်လပ်သွားလာခွင့်ရမယ့်အစီအစဉ်တွေချမှတ်ဆောင်ရွက်နေတာတွေ့ရပါတယ်။တရုတ်တွေမြန်မာနယ်စပ်မှာဘာကြောင့်အဲ့ဒီလိုလုပ်ရသလဲဆိုတာနားလည်နိုင်ဖို့သူတို့ပြည်တွင်းကဝူဟန်မှာစခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုအကြောင်းနည်းနည်းလောက်ပြန်လည်လာကြည့်ဖို့လိုပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဟာတရုတ်နိုင်ငံဝူဟန်မြို့တည်ရှိတဲ့ဟူဘေးပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ258ယောက်ရှိလာတဲ့အချိန်အခြားပြည်နယ်တချို့အပါအဝင်ဂျပန်၊ကိုရီးယားနဲ့ထိုင်းနိုင်ငံတွေမှာကူးစက်ခံရသူ24ယောက်စုစုပေါင်းဗိုင်းရပ်စ်ကူးစက်ခံရသူ282ယောက်ရှိလာခြင်းကစား Coronavirus Disease 2019 COVID-19 အစီရင်ခံစာအမှတ်1ကို January 22ရက်နေ့ကစပြီးထုတ်ပြန်ပါတယ
်။ Virus ပြန့်ပွားမှုစတင်ခြင်းကစလို့တရုတ်နိုင်ငံအစိုးရဟာကာကွယ်တိုက်ဖြတ်ရေးနဲ့ကုသရေးကိုအစွမ်းကုန်လုပ်ပါတယ်။ထူးခြားတာတစ်ခုကတရုတ်ပြည်တွင်သက်ဆိုင်ရာပြည်နယ်အသီးသီးကလည်းသူတို့ပြည်နယ်တွေ Virus ကူးစက်ပြန့်နှံ့မလာအောင် Virus ကူးစက်သူရှိလာရင်လည်းပေါ်ထုတ်ခွဲထားကုသဖို့လုပ်ရင်းပြည်နယ်တစ်ခုနဲ့တစ်ခုနိုင်ငံနယ်နိမိတ်တွေပမာကန့်သတ်စည်းချရင်းကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖြတ်ရေးအကြီးအကျယ်လုပ်ကြပါတယ် WHO ဘက်ကလည်းတရုတ်နိုင်ငံတွင်ပြည်နယ်တစ်ခုချင်းစီရဲ့ကူးစက်မှုသေဆုံးမှုအရေအတွက်ကိုနေ့စဉ်ထုတ်ပြန်ပေးပါတယ်တရုတ်ပြည်တွင်ပြည်နယ်တစ်ခုချင်းစီရဲ့ဗိုင်းရပ်စ်ကူးစက်သေဆုံးစင်းကိုတော့မတ်လ15ရက်နေ့ကထုတ်ပြန်ခြင်းအမှတ်55မှာနောက်ဆုံးဖော်ပြခဲ့ပါတယ်အဲဒီတရုတ်ပြည်တွင်ပြည်နယ်တစ်ခုချင်းစီဗိုင်းရပ်စ်ပြန့်နှံ့မှုဖော်ပြခဲ့တဲ့နောက်ဆုံးစင်းမှာမြန်မာနယ်စပ်နဲ့ထိစပ်နေတဲ့ယူနန်ပြည်နယ်မှာဗိုင်းရပ်စ်တွေ့တဲ့လူ184ယောက်နဲ့သေဆုံးသူ2ယောက်ပဲရှိခဲ့တာပါလက်ရှိချိန်ထိအဲ့ဒီရလဝန်းကျင်လောက်နဲ့ပဲရပ်တန့်သွားခဲ့တာတွေ့ရပါတယ
်ဒါဟာမြန်မာနိုင်ငံထက်ပိုကျယ်ဝင်ပြီးလူဦးရေ48တန်းကျော်ရှိတဲ့အဲ့ဒီယွန်းနံပြည်နယ်အနေနဲ့ဗိုင်းရပ်စ်အန္တရာယ်ကိုကောင်းကောင်းကာကွယ်ထိန်းချုပ်နိုင်တဲ့အနေအထားလို့ပြောနိုင်ပါတယ်ဒါကြောင့်သူနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူအယောက်140ကျော်လာပြီးတရိတ်ရိတ်တက်လာနေတဲ့အပေါ်ယွန်းနံအစိုးရဘက်ကစိုးရိမ်နေတာသဘာဝကျပါတယ်ဒါထောင်ရှေ့ပိုင်းကာလတွေမှာမြန်မာနိုင်ငံတည်းကနေဆက်ဖြတ်ပြီးတရုတ်နိုင်ငံတည်းသွားလို့သူတွေကိုလုံးဝပိတ်ပင်တာမျိုးမလုပ်သေးပဲနေဆက်ဂိတ်နာကဟိုတယ်တွေမှာပဲကိုယ်စီရင်နဲ့ကိုယ်စောင့်ကြည့်14ရက်ထားပြီးမှဝင်ခွင့်ပြုတဲ့စနစ်ကျင့်သုံးပါတယ်မြန်မာနိုင်ငံဘက်မှာတော့တရုတ်ဖက်ချန်းဗိုင်းရပ်စ်ပြန့်နှံ့မှုပြင်းထန်နေခြင်းရင်းတထိတ်ထိတ်နဲ့ပြင်ဆင်စောင့်ကြည့်နေကြရတာပါနောက်ပိုင်းအခြေအနေဆိုးလာတော့တရုတ်လေကြောင်းလိုင်းတွေကိုတစ်ခုပြီးတစ်ခုပိတ်တာနဲ့အစပြုပါတယ်ဒါပေမဲ့မြန်မာနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအများထင်ထားသလိုမိုင်ပေါင်းများစွာနယ်နိမိတ်ချင်းထိစပ်နေတဲ့တရုတ်နိုင်ငံဘက်ကနေရောက်မလာခဲ့ပါဘူး။အင်္ဂလန်၊အမေရိကန်၊စင်ကာပူနဲ့ထိုင်းကပြန်လာတဲ့သူတချို့သူတို့တွေကနေတဆင့်အဆင့်ဆင့်ကူးစက်ခဲ့တာပါ။ငကိုတုံးကတရုတ်နိုင်ငံဘက်ကနေကူးစက်မှုတွေရှိလာနိုင်တယ်လို့တွေးထင်ခဲ့ပေမဲ့တကယ်ဖြစ်မလာခဲ့တာဟာမြမနယ်နိမိတ်နဲ့ထိစပ်နေတဲ့ယွန်းနံပြည်နယ်ရဲ့ကိုင်တွဲပုံယွန်းနံပြည်နယ်အတွင်းမှာကိုကူးစက်မှုနေခဲ့တဲ့အခြေအနေအောက်မှာမြန်မာနိုင်ငံကကံကောင်းသွားခဲ့တာမျိုးဖြစ်နိုင်ပါတယ်။ဒီအတွက်ကိုရိုနာဗိုင်းရပ်စ်ပြဿနာမှာမြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံဟာစိုးရိမ်စရာနိုင်ငံတစ်ခုမဖြစ်ခဲ့ရုံမကအခုဆိုရင်မြန်မာကိုကူညီတဲ့အနေအထားတောင်ရောက်နေပါပြီ
။ကုန်ထုတ်လုပ်မှုတွေပြန်လုပ်နိုင်နေပြီဖြစ်တဲ့တရုတ်နိုင်ငံဟာမြန်မာနိုင်ငံကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖြတ်ကူးသရေးအတွက်ဗိုင်းရပ်စ်စစ်ဆေးတဲ့စက်ကြီးတွေအသက်ရှူဆက်တွေPPE နဲ့မျက်နှာဖုံး mask လိုမျိုးပစ္စည်းတွေပေးပို့လှူဒါန်းနေပါပြီ။ပြီးခဲ့တဲ့ရက်ပိုင်းကဆိုရင်ယူနန်ပြည်နယ်ကဆေးပညာဆိုင်ရာအကြံပေးတချို့ရောက်လာပြီးမြန်မာနိုင်ငံရဲ့ virus တိုက်ဖျက်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးအကြံပေးတာမျိုးလုပ်ခဲ့ပါသေးတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ကိုရိုနာ virus ပြဿနာနဲ့ပတ်သက်ရင်မြန်မာအတွက်တရုတ်နိုင်ငံဟာစိုးရိမ်စရာမဟုတ်လက်ရှိ virus ပြန့်နှံ့မှုအခြေအနေ၊ကုသပေးနိုင်မှုအခြေအနေ၊ပြည်လူထုကိုထိန်းချုပ်နိုင်တဲ့အခြေအနေတွေနဲ့မြန်မာနိုင်ငံရဲ့ရှေ့အလားလာသည်သာအိမ်နီးချင်းတရုတ်နိုင်ငံအတွက်စိုးရိမ်ပူပန်မယ်ဆိုရင်စိုးရိမ်စရာကိစ္စဖြစ်နေပါကြောင်းတင်ပြလိုက်ရပါတယ
်ဆေးကလာပါရှင် VOE ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေနဲ့
Facebook Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။အစီအစဉ်နောက်ပိုင်းမှာတော့သောရရှင်တွေကိုမြန်မာသချင်းလေးတစ်ပုတ်နဲ့လဲတေးလက်ဆောင်ပေးဖို့မှာဖြစ်ပါတယ်။အရင်ဦးဆုံးနေ့တည်းစုံတောင်းပေးနေကြဆဲဖြစ်တဲ့သောရရှင်တွေကိုအထူးကျေးဇူးတင်ပါတယ်ဆိုရရင်နည်းနည်းနောက်ကျနေပြီဆိုပေမဲ့လည်းမင်္ဂလာနှစ်သစ်ဖြစ်ပါစေဆိုရရည်လေးပြောချင်ပါတယ်နော်။ပြီးခဲ့တဲ့တနင်္ဂနွေကလည်း VA သတင်းတောက်တွေရဲ့နှစ်သစ်စုံတွေ VA သောရရှင်တွေရဲ့နှစ်သစ်စုံတွေကိုစုစည်းပြီးတော့ပြောပြခဲ့တာပါ။နှစ်ဆက်တည့်ရနေ့တော့ကလည်းဝါရှင်တန်က VOY အဖွဲ့သားတွေနှစ်သစ်ဆူတောင်းလေးတွေပြောသွားကြတာမလို့သောရရှင်တွေသဘောတကျနဲ့အစာရေးလာကြပါတယ်။ VOY Radio သတင်းတွေကိုမလွတ်တမ်းနားထောင်တဲ့ဦးလာထွန်းကတော့
မနက်လင်းအေဂျင့်နဲ့အခါသမယမှာအင်မတန်မှနူးညံ့သိမ်မွေ့လာတဲ့ပြရဝါစကားစကားလှတွေနဲ့ VOY ဝိုင်းတော်သားတွေရဲ့မင်္ဂလာဆုမွန်စကားတွေကြောင့်ကပ်ပီးစိုးကြီးချင်းချောက်မှုကနေငင်းအေးသက်တာမှုကိုခံစားလိုက်ရလို့ဝမ်းမြောက်ဝမ်းသာပီတိဖြစ်ရပါတယ်တရင်ကြပြီးစိုးရင်စိတ်ပူနေကြရတဲ့ဝိုင်းတော်သားမဆုမွန်တယောက်ယောဂဆိုကြီးကင်းဝေးပါကြောင်းဝန်တာအာရတရင်စကားကိုကြားရတော့မင်းကလေးနဲ့ထတ်တူထမြဝန်တာပီတိဖြစ်ရပါကြောင်းပြောချင်ပါတယ်ဝိုင်းတော်သားအလုံးကာယောဂဆိုကြီးအန်ဒီရေကနေအထူးအထူးကင်းဝေးပါစေကြောင်းနှစ်သစ်ဆုမွန်တောင်းရသလိုနှစ်သစ်တလျှောက်လုံးကျန်းမာချမ်းသာကြပါစေလို့အထူးမြတ်တာပို့သလိုက်ရပါတယ်ခင်ဗျာသုခိအတ္တနံပရိယတန်တု
နှစ်သစ်တလျှောက်လုံးမှာကျန်းမာချမ်းသာပါစေဆိုတဲ့ဆုတောင်းအတိုင်းဦးလာထွန်းကိုပြန်ပြီးတော့ထပ်တူဆုတောင်းပေးချင်ပါတယ်ရှင်။နော်ဆန်းအောင်ဆိုတဲ့သောရရှင်ကတော့ Radio Kick ကလေးက VOE ကိုအားပေးလာတာအခုခင်နဲ့အမီလိုက်ပြီးတော့ရုပ်တံအစီအစဉ်ကိုပါအားပေးတဲ့ပြည်သက်ဖြစ်နေပါတယ်
။မင်္ဂလာပါ VOE အခုလိုမြန်မာနှစ်သစ်အချိန်ခါသမယမှာ VOE ဝိုင်းတော်သားတွေအားလုံးစိတ်ချမ်းသာကုကျမ်းမာပြီးတော့လူရင်းဆန္ဒအဝဝပြည့်စုံပါစေလို့ဆုပွန်ကောင်းတောင်းလိုက်ပါတယ်။ကျွန်တော်နော်ဆန်းအောင်ပါViewy ကိုဟိုးငင်ရလေးတဲကရီယိုတလုံးနဲ့အမြဲနားထောင်လာခဲ့ပါတယ်အခုချိန်ထိပါပဲအင်္ဂလိပ်စာကိုအရန်ဝါကနာပါတော့ Viewy ကနေအပတ်စဉ်တင်ဆက်တဲ့ American Idiom အစီအစဉ်ဆိုရင်အရန်ကြိုက်ပါတယ်ဗျာနိုင်ငံရေးအကြောင်းဆိုရင်အရန်စိတ်ဝင်စားတဲ့အတွက်ကျွန်တော်တို့က Viewy ကမရှိမဖြစ်ပါ Viewy ကတင်ဆက်တဲ့အစီအစဉ်တိုင်းကိုကျွန်တော်နှစ်သက်ပါတယ်အရင်တုန်းကဆိုရင်အတန်ပဲကြားရတာအခုဆိုရင် Viewy ကဝိုင်းတော်သားတွေကိုပါရုပ်တံမြင်နေရတော့အင်တန်ပျော်မိတယ်ဗျာ Viewy ကိုစာရေးမယ်ဆိုပြီးတော့အမြဲစစ်စားခဲ့တာအခုကြတော့မှပဲနှစ်သစ်မင်္ဂလာဆုတောင်းစကားနဲ့အတူရေးလိုက်ရတာပါ VOE ဝိုင်းတော်သားတွေအားလုံးလည်းမြန်မာပြည်ကြီးကိုလွမ်းနေကြမှာပါမြန်မာပြည်ကိုလည်းလာလည်နိုင်ကြပါစေမြန်မာပြည်ကအရင်ကနဲ့မတူတော့ဘူးဗျရန်ကိုတိုးတက်နေပြီမြန်မာလူမျိုးတွေစိတ်အတွက်ရောအရန်ကိုပြောင်းလဲနေကြပါပြီမြန်မာနိုင်ငံအကြောင်းကို online ပေါ်ကနေပြောနေတာမဟုတ်တော့ဘဲနဲ့မြန်မာပြည်ကိုလာလည်နိုင်ကြပါစေနော် Happy New Year ပါ VOE
ဆိုဆိုဆိုရဲတော်ရရှင်ကတော့ VOE ကိုအားပေးတာ230ကျော်ရှိပါပြီ။အစီအစဉ်အားလုံးနဲ့ကြိုက်ပါတယ်။ကမ္ဘာသတင်းနားထောင်ရတာအားမရလို့မိနစ်များများလွှင့်ပေးခြင်းပါတဲ့။ကျေးဇူးပြုပြီးဒါလေးလုပ်ပေးပါလို့ပြောလာပါတယ်။ဟုတ်ကဲ့ပါရှင်။အခုလောလောဆယ်ကျွန်တော်တို့စီမံကဒီ COVID ကမ္ဘာကူးစက်ရောဂါကပ်ပေးကြောင်းဒီအခြေအနေကိုတိတိကျကျပြောရမယ်ဆိုတော့ VOE ရဲ့ညပိုင်းညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တစ်ခုကိုဆော့ချပြီးတော့ထုတ်လွှင့်ပေးနေရပါတယ်။ကျွန်တော်တို့ဝန်ထမ်းတွေအားလုံးကိုယ့်အိမ်မှာပဲကိုနေပြီးတော့အဝေးကနေအလုပ်လုပ်ကြရတာမလို့ပါ။ဒါကိုလည်းနားလည်လိမ့်မယ်လို့ထင်ပါတယ်နော်။ကျွန်တော်တို့မကြခင်အခြေအနေတွေပြန်ကောင်းပြီးတော့အကလုံးပုံမှန်ရုံးမှပြန်ပြီးတော့အလုပ်လုပ်ရပြီးရုံးကနေပြီးတော့ကျွန်တော်တို့ VOE ရုံးချုပ်ကနေအတန်လွှင့်ပြီးဆိုတော့အားလုံးအစီအစဉ်တွေကိုအပြည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီမှာသောရရှင်တယောက်မေးလာတာကိုတက်ဆက်တက်ဖြေချပေးစီမှာရေဒီသောရရှင်က Messenger ကနေလှမ်းမေးတာပါဒီကနေနားထောင်နေတာအဆင်ပြေပါတယ်တဲ့ဒါမင်းညပိုင်း6နာရီတင်းကမြန်မာလိုမဟုတ်ဖ ೇನೆ အင်္ဂလိပ်လိုလာနေပါတယ်ည9နာရီနဲ့မနေ့6နာရီအစီအစဉ်တွေကမြန်မာလိုလာပါတယ်အားလုံးမြန်မာလိုရအောင်ဘယ်လိုလုပ်ပြီးတော့နားထောင်ရမလဲအကြံပေးဖို့တောင်းဆိုချင်ပါတယ်တဲ့ဒါသောရရှင်တယောက်မေးလာတာပါနောက်ထပ်သောရရှင်လီစုခွာဖားဆိုတဲ့သောရရှင်ကတော့မင်္ဂလာပါကျွန်တော် VOE ရဲ့သတင်းတွေအများအားနားထောင်နေပါတယ်သတင်းတင်ပေးတဲ့ VOE ဝိုင်းတော်သားတွေကိုဖရဲသခင်အထူးကောင်းချီးပေးပါစေလို့ဆုတောင်းပေးလိုက်ပါတယ်တဲ့မေးစရာတစ်ခုရှိလို့ပါဒီကနေနားထောင်ရတာအဆင်ပြေပါတယ်ဒါပေမဲ့ညပိုင်း6နာရီခွဲသတင်းကမြန်မာလိုမဟုတ်ဖက်နဲ့အင်္ဂလိပ်လိုလာနေပါတယ်ည9နာရီနဲ့မနေ့6နာရီအစီအစဉ်တွေတော့မြန်မာလိုလာပါတယ်အားလုံးမြန်မာလိုရအောင်ဘယ်လိုလုပ်ရမလဲအကြံပေးပါလို့တောင်းဆိုပါရစေတဲ့ဟုတ်ကဲ့ဒီသောရရှင်နားထောင်နေတဲ့ပုံစံအတိုင်းအဆင်ပြေပါတယ်ညနေ6နာရီခွဲအစီအစဉ်နားထောင်လို့မရဘူးဆိုတော့ကကျမတို့ကမလွင့်လို့ဖြစ်ပါတယ်ရှင်။ခုနသောရရှင်ကိုပြောသွားသလိုပဲကျမတို့စီကအတန်မလွင့်လို့အင်္ဂလိပ်လိုတွေလာနေတာပါ။ဒီမှာကျမတို့ဟိုအမြဲတမ်းထုတ်လွှင့်ပေးနေတဲ့အဲဟိုမနေ့ပိုင်းအစီအစဉ်နဲ့ညပိုင်းအစီအစဉ်မှာလည်းကျမတို့ဒီကိစ္စကိုကြော်ညာပေးနေပါတယ်နော်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ကျွန်တော်တို့ VOE မြန်မာပိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီသောရရှင်တွေပြောတာမှန်ပါတယ်။လောလောဆယ်ညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုယာယီရက်ဆိုင်ထားပါတယ်။ ကျွန်တော်တို့ကမနေ့6နာရီနဲ့ည9နာရီတွေမှာတော့ပုံမှန်အတိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်လို့ကုလသမဂ္ဂရှင်ကပြောသွားသလိုပဲအခြေအနေတွေအားလုံးပုံမှန်ပြန်ဖြစ်သွားရင်အစီအစဉ်တွေကိုပုံမှန်ပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOE အစီအစဉ်တွေကိုဆက်ပြီးတော့နားဆင်အားပေးကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။COVID-19 ကပ်ဘေးရောဂါကြောင့်နိုင်ငံအသီးသီးမှာရောက်ရှိနေတဲ့နိုင်ငံသားတွေကိုသက်ဆိုင်ရာနိုင်ငံတွေကနေပြန်ပြီးတော့ခေါ်ဆောင်နေတဲ့သတင်းတွေလည်းနေ့စဉ်နဲ့အများကြားနေရပါတယ်နော်ဒီနေရာမှာဒီမြန်မာနိုင်ငံကလည်းဒီကိုရီးယားနဲ့ဂျပန်နိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကိုပြန်လာဖို့အတွက်ပြန်လာခြင်းတဲ့သူတွေကိုဒီလေရင်လေချောင်းလိုင်းတွေစီစဉ်ပေးတယ်ဆိုပြီးတော့ဒီစနေနေ့ကပဲကြေညာသွားတာဖြစ်ပါတယ်ဒီနေရာမှာမလေးရှားနိုင်ငံကိုရောက်နေတဲ့မြန်မာတွေလည်းအခုလိုမျိုးပြန်လာခြင်းတွေဆိုပြီးတော့စာရေးလာကြတာတွေရှိပါတယ်ဒီတော့ရှင်နေတဲ့မှာတော့နေမင်းဆိုတဲ့သောရရှင်က
မင်္ဂလာပါဗျာမလေးရှားကနေအမိမြေကိုပြန်ဖို့အခက်အခဲကြုံနေရပါတယ်ဗျာမြန်မာနိုင်ငံအစိုးရကဘာရီအစီအစဉ်ရှိတဲ့ဆိုတာဘာသတင်းမှမကြားရပါဘူးဖြစ်နိုင်ရင်အစိုးရကအကူအညီပေးဖို့တောင်းဆိုချင်ပါတယ်ဗျမလေးရှားကမြန်မာတွေအခက်အခဲကြုံနေရပါတယ်လာကလည်းမရတတိတွေကလည်းဘယ်လိုမှမသိအစားအသောက်အတွက်ပါအခက်အခဲဖြစ်နေပါတယ်လေချောင်းလိုင်းပြန်ဖွင့်ပြီးပြန်ခေါ်ယူပေးဖို့အကူအညီတောင်းပါတယ်ဗျာဖီယိုရကူညီပြောပေးပါအောင်ခင်ဗ
ျလေချောင်းလိုက်ပြန်ဖွင့်ပြီးတော့မလေးရှားမှာရောက်နေတဲ့သူတွေကိုပြန်ခေါ်ပေးပါဆိုပြီးတော့ဒီသောရရှင်နေမင်းကပြောလာတာပါသူ့လိုပဲနောက်ထပ်ရေးလာတဲ့သောရရှင်တယောက်ကတော့ခက်တူတူပဲရေးလာတာပါဇင်မင်းထွန်းဆိုတဲ့သောရရှင်မှာသူကလည်းမေးထားတာကမလေးရှားကလေရင်လေချောင်းလိုက်နေဘတော့ပြန်ဖွင့်မှာလဲတဲ့မလေးရှားကနေပြီးတော့ပြန်ကျင်နေပါပြီဆိုပြီးတော့ဒီသောရရှင်ဇင်မင်းထွန်းစာရေးလာပါတယ်ရှင်ဒါနဲ့ COVID-19 နဲ့ပတ်သက်ပြီးတော့ပဲရေးလာတဲ့နောက်ထပ်သောရရှင်ရဲ့စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားပါမယ်။ဒီမှာအင်ချမ်မြေကအကျိုးဆောင်ဆိုတဲ့သောရရှင်ကတော့ဒီ COVID-19 နဲ့ပတ်သက်တယ်ဆိုရင်လေသူကဒီ COVID-19 ခရီးကြောင်ဆက်ယုံအလုပ်ယုံနေမှာအလုပ်သမားတွေဒုက္ခရောက်ပုံကိုရေးလာတာဖြစ်ပါတယ်။သူက VOE သတင်းသမားများခင်ဗျားတဲ့ဆက်ယုံနေပိတ်တာတော့ဟုတ်ပါတယ်လက်လဲလက်ခံပါတယ်။လာစားမယ်ဆိုတော့ကိုတော့မသိလို့မေးပေးစီချင်ပါတယ်တဲ့။အလုပ်သမားတွေကပေးနေရတဲ့ labor ကြီးကဘာလုပ်တာလဲသိချင်တယ်။တကယ်လို့လစာမဲ့လုပ်တယ်ဆိုရင်ဒီမှာအလုပ်သမားတွေဘာနဲ့စားကြမလဲတဲ့စဉ်းစားကြည့်ပါတယ်။ဟုတ်ကဲ့။ဒါကြောင့်မလို့လဲအခုလောလောဆယ်ပြဿနာတွေပေါ်နေတာလည်းဖြစ်ပါတယ်နော်။ဒီလိုမျိုး labor ကြီးတို့ဘာလို့ပေးထားရတယ်ဆိုတော့ကလည်းဒီလိုအရေးပေါ်အခြေအနေတွေမှာအလုပ်သမားတွေအလုပ်မစင်းနိုင်ရင်ဒါတွေကိုပြန်ပြီးတော့ထိမိဖို့အတွက်အလုပ်သမားတွေကကြိုတင်ပြီးတော့ငွေကြေးပေးပြီးတော့စုဆောင်တဲ့သဘောလည်းဖြစ်ပါတယ်။ဒါမဲ့အခုဒီသောရရှင်ကလစာမဲ့ဆိုတာမေးလာတာမလို့ဒီကိစ္စကထောက်ပြပြီးတော့မေးတဲ့နယ်မေးခွန်းဖြစ်ပါတယ်နော်ဒီ COVID-19 ကပ်ရောဂါကြောင့်စိုးစပိုင်းအသွားအလာတွေလှုပ်လို့ရတဲ့အချိန်မှာနေရီပြန်သွားတဲ့လူတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင်ဒီသောရရှင်ကတော့ပေါ့မြို့နယ်ကပါတဲ့ဒီသူတို့တွေဒေတာတွေမှာဖြစ်နေတဲ့နေရက်ပြန်လာတဲ့အလုပ်သမားတွေရဲ့ကိစ္စလို့ဒီသောရရှင်ရေးပြီးတော့မေးထားပါတယ
် COVID-19 ကပ်ရောဂါကြောင့်ဆက်ယုံတွေပိတ်အလုပ်တွေပိတ်လို့ရွာကိုပြန်လာတဲ့ပြည်တွင်းပြန်တွေကိုစာတင်ကြောင်းနဲ့14ရက်နေဖို့ကြေညာပြီးနောက်တရက်ကျတော့အိမ်ပြန်နေဖို့အိမ်မှာ14ရက်အပြင်မထွက်ပါဘူးဆိုတော့ဝန်ခံကတိလက်မှတ်ရေးထိုးခိုင်းပါတယ်ဒီမှာပြည်တွင်းပြန်တယောက်ကို1000ကျပ်ပေးဆောင်ရတဲ့သူတွေရှိတယ်လို့2000ကျပ်ပေးရတဲ့သူတွေလည်းရှိနေပါတယ်ဒီလိုဆက်ယုံတွေပိတ်အလုပ်တွေနားလို့ပြည်တွင်းပြန်အလုပ်လက်မဲ့ဖြစ်လို့ပြန်လာရသူတွေစီကအခုလိုငွေ1000 2000စတာတွေကိုတောင်းဝန်ရှိပါသလားဗျာအထက်လူကြီးတွေသိရှိနိုင်ဖို့ပေါင်းမြို့နယ်အုပ်ချုပ်ရေးမှုယုံနဲ့ကြောက်တိုင်ခင်အုပ်စုအုပ်ချုပ်ရေးတာဝန်ရှိသူတွေကိုသိစေချင်ပါတယ
်။ဟုတ်ကဲ့ဒီသောရရှင်ပြောတာကတော့ပြန်လာတဲ့လူတွေကိုဘာဖြစ်လို့ငွေ1000 2000ဒါတွေတောင်းနေရတာပါလေတဲ့တောင်းဝင်ရောတကယ်ရှိပါရဲ့လားတဲ့မျိုးနယ်ကသက်ဆိုင်ရာတွေဒီကိစ္စကိုသိရှိပြီးတော့စုံစမ်းပေးစေချင်ပါတယ်ဆိုပြီးတော့ VOE ကတဆင့်ပန်ကြားလာပါတယ်ရှင်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာလည်းရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာသောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့မေတ္တာတည်းလဲဆောင်ဆက်ပြီးတော့ဖြောပြပေးဦးမှာဖြစ်ပါတယ်နော်။ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မေတ္တာတည်းလဲဆောင်ခန္ဓာမှာဒီသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲဒီမှာတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ် တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင် The Four ဆိုတဲ့လူငယ်လေးယောက်နဲ့ဖွဲ့ထားတဲ့ဂီတအဖွဲ့တစ်ဖွဲ့ရဲ့ပြန်ဆိုတေးတစ်ပုဒ်က Facebook စာမျက်နှာတွေပေါ်မှာအတော်လေးကိုပြန့်နှံ့ရေးပန်းစားနေပါတယ်နော်သူတို့ရဲ့ဒီသချင်မိုးလေးဖွဲ့ရုံဆိုတဲ့သချင်နဲ့ဖြောပြပေးကြပါတယ်ဒီသချင်ကမျိုးကြောင့်မြန်ရဲ့နာမည်ကြီးသချင်တစ်ပုဒ်ဖြစ်ပြီးတော့အခု The Four အဖွဲ့ကပြန်ဆိုတော့လဲ Facebook စာမျက်နှာပေါ်မှာတအုပ်နဲ့တအုပ်လက်ဆင့်ကန်အဖြန့်များတဲ့သချင်တစ်ပုဒ်ဖြစ်ပါတယ်ဒီသချင်ကို The Four ဖွဲ့ရဲ့မူကွဲဒီဆိုပုံကလဲနားထောင်လို့ကောင်းလို့ The Four ဖွဲ့ကဒီသချင်နဲ့ပတ်သက်ပြီးတော့ပြောထားတာမှာတော့ကျွန်တော်တို့ငယ်ငယ်တွေကအရန်ကြွေခဲ့ရတဲ့သချင်လေးပါစိုးခွင့်ပေးတဲ့ကိုမျိုးကြောင့်မြန်ကိုကျေးဇူးအများကြီးတင်ပါတယ်လို့သူတို့ရဲ့ YouTube စာမျက်နှာမှာရေးထားတာပါငူရင်မျိုးကြောင့်မြန်တည်ဆူထားတဲ့The Four အဖွဲ့ပြန်ပြီးတော့စမ်းသစ်တည်ဆူထားတဲ့မိုးလေးဖွဲ့ရုံဆိုတဲ့သချင်လေးကိုအားလုံးနားဆင်ခံစားကြပါအောင်နော် ဖော့ဘွဲ့တီဆိုထားတဲ့မိုးလေးဖွဲ့ရုံဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရေးဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို radio ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့VOA internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်
ထူးခြားဆံပြားသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။တောင်ကိုရီးယားနိုင်ငံကမူလာတန်းကျောင်းဥဆရာကြီးတယောက်ရဲ့ဒစ္စနေကတ်တွန်းရုပ်ရှင်တွေကဇက်ကောင်အယ်လ်ဆာအဖြစ်သရုပ်ဆောင်ထားတဲ့ဗီဒီယိုတစ်ခုဟာအင်တာနက်မှာလူကြိုက်များနေပါတယ်။ကိုရိုနာကပ်ရောဂါကာလမှာ အိမ်မှာပဲနေရတဲ့သူတွေအတွက်အမေရိကန်ဆိုက်ကားဆရာမတယောက်နဲ့တယောတီဆရာမတယောက်တို့ပူးပေါင်းပြီးနယူးအော်လင်းမြို့ကလမ်းမတွေပေါ်မှာလိုက်လံဖျော်ဖြေပေးနေပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးခြားတဲ့သတင်းတွေကိုကျွန်တော်ကိုငင်းချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်။တောင်ကိုရီးယားနိုင်ငံကမူလာတန်းကျောင်းဥဆရာကြီးတယောက်ရဲ့ဒစ္စနေကတ်တွန်းရုပ်ရှင် Frozen တွေကဇက်ကောင်အယ်လ်ဆာအဖြစ်သရုပ်ဆောင်ထားတဲ့ဗီဒီယိုတစ်ခုဟာအင်တာနက်မှာလူကြိုက်များနေပါတယ်။ တောင်ကိုရီးယားနိုင်ငံဘူဆန်မြို့ကဒေါန်ဆောင်းမူလာတန်းကျောင်းမှာဒီဗီဒီယိုကိုရိုက်ကူးခဲ့တာပါ။
เจ้าจีพิเตไปเฮจงโกไรเอลซาพิเตยุสองทาราพิบีเจ้าไม่ได้ยาเวเอ็มมาเวเนียร์เจ้าหน้ารีโกอาเปโบพิเตลูตูกาเปียวบาร์เลยกระดงยุสินเจ้าเก่าเทงก็ได้สเปนช่วยเอาเนี่ยพยานุยาวิสงเกวิสินทาราเจ้าอุจิปะขาลูมิชิเดเจ้าเนี่ยมาเซเว่นตะเชนออโซเนเกตุลูบีกาเซียเหนียวกาเลยและหม่งลีรีโกนี่ตูพิไลพยานบีเกวบาร์เลยตองโกเรียไหนเงี้ยฮะโคโรนาไวรัสกู้สันผู้รีโก
เอเบรลาเซนลาวกาซาบีลูตะตองจอมาทิ้งท่าไหนเนี่ยด้วยอาการตันเนี่ยနိုင်ငံကိုပြန်ဖွင့်ပေးခဲ့ပါတယ်ခင်ဗျာကိုရိုနာကပ်ပြီးရောဂါကာလမှာအမေရိကန်ဘက်ကနေကြားရတဲ့သူတွေအတွက်အမေရိကန်စစ်သားဆီယာမတရားဖြစ်တဲ့ဆာရာဂရန်နဲ့တယောတီဆီယာမအန်နာရော့စနော့စကာရူပူးပေါင်းပြီးတော့နယူးအော်လီမြို့ကလမ်းမာရီပေါ်မှာလိုက်လံဖျော်ဖြေပေးနေကြပါတယ် မိုဘိုင်းမျူးဇစ်ဘောက်စ်တစ်ခုကိုဖန်တီးပြီးတော့စိုက်ကားနဲ့တရော့ထူမြို့ပတ်ဖျော်ပြနေကြတာပါလူအီစီယာနာပြည်နယ်နယူးအော်လီမြို့ဟာပုံမှန်ဆိုရင်တော့လမ်းမာရီပေါ်မှာအတီးအမုတ်တွေဘားတွေနဲ့စီကားနေတက်လေးရှိပြီးဧပြီလ23ရက်နေ့ကနေမေလ23ရက်နေ့အထိကျင်းပနေကြဖြစ်တဲ့ဂျက်စ်ဟီရီတေ့ချ်ပွဲတော်ဆိုရင်လေခီးသွားဧည့်သည်ပေါင်း1000ကျော်ကိုဆွဲဆောင်လေးရှိတဲ့မြို့တစ်ခုဖြစ်ပါတယ ပြီးတာကစိတ်အပြောင်းလဲတစ်ခုဖြစ်စေမှာပါလို့ပြောဆရာမရော့စနော့စကာကပြောပါတယ်ငွေကြေးတစုံတရာရရှိမယ်ဆိုရင်တော့အထောက်အကူဖြစ်ပေမဲ့လို့လေငွေရရမရရသူတို့ကတော့ဒီအစီအစဉ်လေးကိုဆက်ပြီးတော့လုပ်သွားမယ်လို့ပြောပါတယ်ရှင
်ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကာလအတွင်းနိုင်ငံသားအလုပ်သမားရှားပါးသွားတဲ့အတွက်နိုင်ငံသားတွေကိုယ်တိုင်လဲရမြေတဲ့လှုပ်ဆင်းလုပ်နေရပါတယ်ပုံမှန်ဆိုရင်တော့စိုက်ပျိုးရေးလုပ်ငန်းမှာလုပ်ကိုင်ရတဲ့အလုပ်တွေဟာအချိန်ကြာကြီးလုပ်ရတယ်လို့ပင်ပန်းပြီးလောခနေနေပဲရတဲ့အတွက်လဲအင်္ဂလိပ်လူမျိုးတွေမလောက်ကြပါဘူးတချို့ယာတီတွေမှာဆိုရင်နိုင်ငံသားအလုပ်သမားရှားပါးပြီးမရနိုင်တဲ့အတွက်တချို့တည်နံစိုက်ခင်းတွေထဲမှာအပုတ်ခံလိုက်ရတာမျိုးတွေရှိတတ်ပါတယ်စိုက်ပျိုးမြေနဲ့စီးပွားရေးအဖွဲ့ CLA ရဲ့အချက်အလက်တွေအရဒီနှစ်ဗြိတိန်မှာစိုက်ပျိုးရေးအလုပ် 8,000 လောက်လိုအပ်နေပြီးတော့စုခူးချိန်ရောက်နေပြီဖြစ်တဲ့အတွက်လည်းအချိန်နဲ့အမျှအရေးကြီးနေတာပါကိုရိုနာဗိုင်းရပ်စ်ကြောင့်ခီးအသွားအလာတွေကန့်သတ်ထားတဲ့အချိန်မှာနိုင်ငံသားလုံသားတွေရဖို့မလွယ်ကူပါဘူးလန်ဒန်မြို့အရှိတောင်ဘက်ကန့်ဒေတာကတီးနံစိုက်ပျိုးသူတဦးကတော့သူ့စီမှာအလုပ်လေးလက်နေရ180အတွက်ရှောက်ထားသူ900လောက်ရှိတယ်လို့ပြောပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုညီအောင်မြို့မှာနေထိုင်သူတွေအနေနဲ့ COVID-19 ကာယရောဂါရှိမရှိဆိုတာကိုစေးဆိုင်နေမှာမကြခင်စစ်နိုင်တော့မှာဖြစ်တယ်လို့ညီအောင်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကပြောလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးဖို့အတွက်စေးဆိုင်9000ကိုခွင့်ပြုသွားမှာဖြစ်ပြီးတော့တနေ့ကိုစမ်းသပ်မှုပေါင်း4000လောက်လုပ်နိုင်ဖို့ရည်မှန်းထားတယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူးကိုမိုကပြောပါတယ်။ဒါပြင်ညီအောင်မြို့ကဆေးရုံ၄ခုမှာအလုပ်လုပ်နေတဲ့ကျန်းမာရေးဝန်ထမ်းတွေအနေနဲ့ဗိုင်းရပ်စ်ကိုခုခံနိုင်တဲ့ကိုခံအားရှိမရှိဆိုတာကိုလည်းစမ်းသပ်စစ်ဆေးခွင့်ရမှာဖြစ်တယ်လို့သူကပြောပါတယ်။အမေရိကန်နိုင်ငံတော်မှာယောဂကူးစက်ခံရသူ 9,300 ရှိပြီးသေဆုံးသူ 9,300 ကျော်ရှိပါတယ်။ကမ္ဘာတော်မှာအခုဆိုရင်ယောဂကူးစက်ခံရသူစုစုပေါင်း 9,300 ကျော်လာပြီဖြစ်ပြီးတော့သေဆုံးသူလည်း 3,000 ကျော်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။အာဆာဘမှာတော့စင်ကာပူမှာဒီနေ့တရက်ထဲ COVID-19 ယောဂပိုးကူးစက်သူ932ဦးရှိတဲ့အတွက်စုစုပေါင်းပိုးကူးစက်ခံရသူ 13,000 ကျော်ရှိသွားပြီဖြစ်ပါတယ်။ဂျပန်နိုင်ငံမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ82ဦးရှိတဲ့အတွက်ဒါဟာဧပြီလ1ရက်နေ့နောက်ပိုင်းမှာကူးစက်မှုအနည်းဆုံးဖြစ်တယ်လို့ကျူတိုသတင်းကဖော်ပြပါတယ်။ဂျပန်မှာပိုးကူးစက်ခံထားသူ 13,000 ကျော်နဲ့သေဆုံးသူ360ရှိပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ယောဂကူးစက်ခံသူ 9,500 ကျော်နဲ့သေဆုံးသူ900ကျော်ရှိပြီးဖြစ်ပြီးတော့မလေးရှားမှာတော့ယောဂကူးစက်ခံထားသူ 9,900 ကျော်နဲ့သေဆုံးသူ98ဦးရှိပါတယ်။ဒီမနက်ကမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံသူ2ဦးထပ်မံတွေ့ရှိကြောင်းကျန်းမာရေးဝန်ကြီးဌာနကပြောဆိုလိုက်တဲ့အတွက်အခုဆိုရင်ယောဂကူးစက်ခံသူအဖြစ်အတည်ပြုသူ146ဦးထိရှိသွားပြီဖြစ်ပါတယ်။ဒီကနေ့မနက်9နာရီကထုတ်ပြန်ချက်အရသခိုင်းမျိုးကအသက်48နှစ်အရွယ်အမျိုးသား2ဦးနဲ့ရန်ကုန်တိုင်းကမာရွတ်မြို့နယ်ကအသက်32နှစ်အရွယ်အမျိုးသား2ဦးမှာယောဂကူးစက်နေတာတွေ့ခဲ့ရတာပါ။တူကတော့မကြသေးခင်တုန်းကပြပခီသွားခဲ့ဘူးသူဖြစ်ပြီးနောက်တူကတော့ယောဂပိုကူးဆက်သူနဲ့ထိတွေ့ခဲ့သူဖြစ်တယ်လို့ပြောပါရယ်အခုချိန်ထိတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ9ယောက်ရှိပါတယ် Lashi Low Song Nida Yoga Tencho Ye season ago Mila Leti Sala Low Song Doma Pibido Luru Nina Bubang Bawan Java Gule Chama Yuni Tanaga Panja Tabare. Torasinegu Nasen Gara Garo Tanimini Nya by Fiu Mabai season de Pibare, Fiu Ego Nasen Edole Chizu Demare, Torasini Alo, Chilan Chemija.
This program has come to you from the Voice of America, Washington.